Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ29ရက်စနေနေ့ညဘက်9:40အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ချုံးလွင်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့51တို့ကနေဖမ်းယူနိုင်ကြပါရဲ့ရှင်။ကျွန်မနန်းလာပါဒီညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်မအေးသနာကြပါရှင်ယူကရိန်းနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်ကနေဖမ်းဆီးမိထားတဲ့အကျဉ်းသားရာပေါင်းများစွာကိုလဲလှယ်ယူဖို့အတွက်ဒီကနေ့ပဲလှုပ်ဆောင်နေကြပါတယ်မြောက်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းတွေအတွင်းအင်တာနက်လိုင်းပြတ်တောက်မှုတွေရဲ့တရားခံဟာအမေရိကန်ပြည်အောင်စုဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကဆွဆဲပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကိုပုံကိုရေးအရပြင်းပြင်းထန်ထန်တိုက်ခိုက်သွားပါတယ်အခုလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်ရှင
်ကောင်းပါပြီဒီကနေ့နားဆင်ရမှာတော့မြန်မာနိုင်ငံရုပ်ရှင်အစီအယုံကတီချာလွတ်လွတ်လပ်လပ်ကျင်းပခွင့်ရခဲ့တဲ့မြန်မာရုပ်ရှင်ရဲ့ဒီနေ့အကယ်ဒမီစုပေးပွဲအခမ်းအနားမှာဘသူတွေစုခူသွားတယ်လဲဆိုတဲ့သတင်းကိုလည်းတင်ပြပေးမှာပ
ါတခါတော့ကစောကကနေဒီကားမှာဥပအကယ်ဒမီရာတော့ကစကားလေးတစ်ခုပဲကျွန်တော်ပြန်ပြောချင်ပါတယ်ဝိုင်းအကယ်ဒမီရပါပြီ
ဒီနေ့မှာအကယ်ဒမီစုစုခူသွားတဲ့ဒါရိုက်တာဝိုင်းပါရှင်ဒီအကယ်ဒမီပေးပွဲအကြောင်းကိုတော့သတင်းတွေအပြီးမှာတင်ဆက်ပေးပါမယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသည်မမတူရာလေးတွေနဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့ကုသညွန့်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ရမှာပါခုပထမဆုံးတော့စနေနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမအေးသန္တာကျော်နဲ့ကိုငင်းချန်းတို့ကကြေညာပေးပါအောင်ရှင
်ယူကရိန်းနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်ကနေပြီးတော့ဖမ်းဆီးမိထားတဲ့အကျဉ်းသားရာပေါင်းများစွာကိုလဲလှယ်ယူဖို့အတွက်အစိုးရနဲ့သဘုံအဖွဲ့တွေသဘောတူပြီးတဲ့နောက်မှာအစိုးရဘက်ကအကျဉ်းသားအများအပြားကိုရုရှားရင်ခွဲထွက်ရေးသဘုံတွေကဒီကနေ့ပဲပြန်ပြီးတော့ပေးအပ်မှာပါဒီနေ့လဲလှယ်ပြီးသွားရင်သူတို့သဘောတူထားတဲ့ကိစ္စအဆအဆုံပြီးမြောက်သွားပြီဖြစ်ပါတယ်အေဖီလောက်မှာခွဲထွက်ရေးသဘုံတွေစပြီးတော့တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ကအကျဉ်းသားလဲလှယ်ရေးအကြီးဆုံးအစီအစဉ်ဖြစ်နေတောက်ကြနေကတော့အစိုးရကသူတို့ကိုဖမ်းမိထားတဲ့သဘုံ222ဦးကိုပြန်ပေးအပ်ခဲ့တယ်လို့ခွဲထွက်ရေးသမားတွေကလည်းယူကရိန်းစစ်မှုထမ်း146ဦးကိုပြန်ပြီးလွှတ်ပေးခဲ့တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရဲ့ရုံးကပြောပါရယ်ဒီသတင်းမဲ့အစောပိုင်းမှာပြုလုပ်ခဲ့ပုံရတဲ့အကျဉ်းသားအလဲအလှယ်လုပ်တာကိုရုရှားနိုင်ငံကရုပ်မြင်သံကြားအစီအစဉ်မှာပြသပါရယ်ဒါမဲ့လည်းနောက်ဆုံးအချိန်ထိမပြေမလည်ဖြစ်ခဲ့ရလို့ဘယ်လာရုစ်မှာကျင်းပတဲ့အပြစ်ခတ်ရဲစေးရေးဆွေးနွေးပွဲကခဏရပ်ထားခဲ့ရပြီးတော့တောက်ကြနေမှာကျင်းပဖို့စီစဉ်ထားခဲ့တဲ့ဒုတိယမြောက်နေ့ဆွေးနွေးပွဲကိုအချိန်အကန့်အသတ်မရှိဘဲရပ်ဆိုင်ခဲ့ရပါတယ်။နောက်ထပ်တရားဖြစ်ရတစ်ခုမှာတော့ခရီးမီးယားကျွန်းဆွယ်ဒေသနဲ့ပြည်မကြီးကြားပြေးဆွဲနေတဲ့ရထားနဲ့ကားခီးစဉ်အလုံးကိုရပ်ဆိုင်ထားကြောင်းယူကရိန်းအစိုးရကတောက်ကြနေမှာပဲကြေညာသွားပါတယ်။
ယူကရိန်းရဲ့အနောက်နိုင်ငံတွေနဲ့ထိတ်တိုက်ရင်ဆိုင်နေတဲ့ရုရှားအနေနဲ့နေတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကိုထိတ်တန့်စီရေးချိမ့်ချောက်မှုအဖြစ်ပြီးခဲ့တဲ့တောက်ကြနေကသမ္မတပူတင်လက်မှတ်ရေးထိုးတဲ့စီရေးလမ်းညွှန်ချက်ထဲမှာပြင်ဆင်သတ်မှတ်ခဲ့ပါတယ်အခုလိုပြင်ဆင်သတ်မှတ်မှုကိုစာမျက်နှာ29မျက်နှာရှိတဲ့စာတမ်းမှာအသေးစိတ်ဖော်ပြထားပြီးတော့ယူကရိန်းလွှတ်တော်ကအနောက်နိုင်ငံတွေရဲ့စီရေးမဟာမိတ်မဖြစ်အောင်ကန့်သတ်ထားတဲ့ဥပဒေကိုတညီတညွတ်ထဲပယ်ဖျက်လိုက်တဲ့နောက်မှာအခုလိုဖြစ်လာခဲ့တာပါရုရှားရဲ့အရင်ကစီးရေးလမ်းညွှန်ထဲမှာလဲနိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုထိတ်တန့်ချင်းချောက်သူဖြစ်နေတိုးအဖွဲ့ကိုထည့်သွင်းထားပေမဲ့လဲအခုတောက်ကြံတွေကပြင်ဆင်မှုမှာတော့ထိတ်တန့်ရင်ဆိုင်မှုရဲ့ရှေ့တန်းအဖြစ်ယူကရိန်းကိုသတ်မှတ်ထားပြီးပြည်မှတ်ကိုအတိအကျပြစ်ခတ်နိုင်တဲ့လက်နက်တွေကိုကြိုတင်ကာကွယ်တဲ့မဟာဗျူဟာအနေနဲ့ဘလို့အခြေအနေမျိုးတွေမှာတုံးရမလဲဆိုတာတွေကိုထည့်သွင်းထားပါတယ်တစ်ချိန်တည်းမှာပဲဘရပ်ဆဲလ်မြို့မှာတော့နေတိုးအဖွဲ့ကချင်းချောက်သူမဟုတ်ဘူးလို့နေတိုးပြောခွင့်ရအမျိုးသမီးကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံရဲ့နေဆက်ချင်းကပ်နေတဲ့ပါကစ္စတန်နိုင်ငံဘက်အချက်မှာအကြမ်းဖက်သမားတွေအများကြီးစုဝေးနေတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေခြုံငုံတိုက်ခိုက်ခဲ့လို့အကြမ်းဖက်သမား16ဦးမကသေဆုံးပြီးတော့20ဒဏ်ရာရသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါရယ်အော်ရက်ဆိုင်နဲ့ခိုင်ဘာတိုင်းသားမျိုးနွယ်စုခရိုင်တွေကိုခြားထားတဲ့နေရာမှာညဘက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတော့စစ်သား၄ဦးမကလည်းဒဏ်ရာရသွားတယ်လို့စစ်တပ်ကဒီကနေ့ကြေညာချက်ထုတ်ပြန်သွားတာပါအစောပိုင်းတုန်းကတော့အမေရိကန်ရဲ့မောင်းသူမဲ့ဒုံးရင်နဲ့တိုက်ခိုက်မှုကြောင့်လို့ယူဆရတဲ့တိုက်ခိုက်မှုကြောင့်လူ9ဦးသေဆုံးခဲ့ရပါတယ်အာဖဂန်နယ်စပ်မှာတာလီဘန်နဲ့ဥစဘက်စစ်သွေးကြွတွေရဲ့ခြံဝင်းကိုပိတ်မှတ်ထားပြီးတော့စစ်တပ်အစိုးအထူးထိရောက်ပြီးတော့ပိတ်မှတ်ကိုတေးချာထီးတဲ့လေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြွ40လောက်လည်းတေဆုံသွားရတဲ့တောက်ကြနေစစ်စင်မှုပြီးအခုလိုထပ်ပြီးတော့တိုက်ခိုက်တာပါ။ပါရှွာမြို့မှာစစ်တပ်ကဖွင့်လှစ်ထားတဲ့စာတင်ကြောင်းကိုပါကစ္စတန်တာလီဘန်တွေ ဒီဇင်ဘာလ16ရက်နေ့ကဝင်ရောက်တိုက်ခိုက်ပြီးတော့ကလေးအများစုပါဝင်လူပေါင်း100ငါးဆယ်နီးပါးကိုတပ်ဖြတ်သွားတဲ့ဖြစ်ရပ်နောက်မှာပါကစ္စတန်အစိုးရကအကြမ်းဖက်မှုနှိမ်နေရေးကိုအရှိန်မြင့်လှုပ်ဆောင်နေပြီးတော့မြောက်ပိုင်းဝါဇီရစ်စတန်ဒေသမှာအခုလိုတိုက်ခိုက်မှုတွေလည်းပြုလုပ်နေတာပါရှင်
အဇာဘိုင်ဂျန်နိုင်ငံရဲ့မြို့တော်ဘာကူမှာရှိတဲ့အမေရိကန်အစိုးရထောက်ပံ့ပေးထားတဲ့လွတ်လပ်တဲ့ဥရောပအသံRFE သတင်းဌာနကိုရဲတွေကတောက်ကြာနေအစောပိုင်းမှာဝင်စီးခဲ့ပြီးတဲ့နောက်သတင်းသမားတွေကိုအလုံးမလုံဖို့အမိန့်ပေးပြီးရုံးကိုလည်းပိတ်ပစ်ခဲ့ပါတယ်။အဇာဘိုင်ဂျန်အနေနဲ့လိုက်နာပါမယ်လို့ပြောထားတဲ့နိုင်ငံတကာစံနှုန်းတွေနဲ့ဂရိကဝတ်တွေကိုအတိအလင်းချိုးဖောက်တာလို့အခုလို င်းယူသွားပြီးတောက်ကြညံ့နေခြင်းအထိအတန်လွင့်ဌာနကဝန်ထမ်းတွေကိုမေးမြန်းဆက်ဆဲခဲ့တယ်လို့ VOA ကိုပြောပါတယ်။အတန်လွင့်ရုံအနေနဲ့ဘာကြောင့်အခုလိုဝန်စည်းခံရတယ်လဲဆိုတဲ့အသေးစိတ်အချက်အလက်တွေတော့မရသေးပါဘူး။လွတ်လပ်တဲ့ဥရောပအတန်ကိုထောက်ပံ့ပေးနေတဲ့အတန်လွင့်လုပ်ငန်းအုပ်ချုပ်ရေးအဖွဲ့ဘုတ်အဖွဲ့ BBG ဥက္ကဋ္ဌ Jeff Shell ကအဇရီအစိုးရအနေနဲ့အတန်လွင့်ရုံကိုချက်ချင်းပြန်ဖွင့်ပေးဖို့တောင်းဆိုလိုက်ပါတယ်။အခုလိုအတန်လွင့်ရုံဝင်ရောက်စီးနှင်းခံရပြီးဝန်ထမ်းတွေကိုရုံးခန်းထဲမှာထိမ့်သိမ်းထားတာမေးမြန်းစစ်ဆေးတာတွေအတွက်အလွန်ပဲအနှောက်အယှက်ဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်ခင်ဗျာ
။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American သံကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းတွေအတွင်းမှာအင်တာနက်လိုင်းပြတ်တောက်မှုတွေရဲ့တရေကန်ဟာ American ပြည်အောင်စုဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကဆွဆွဲသွားပြီးတော့ American သမ္မတဘရက်အိုဘားမားရောက်ကိုပုံကိုရေးရပြင်းပြင်းထန်ထန်တိုက်ခိုက်သွားခဲ့ပါတယ်။ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ The Interview ဇက်ကထုတ်ဝေဖြန့်ချိမှုအတွက် American သမ္မတအိုဘားမားမှာတာဝန်ရှိတယ်လို့မြောက်ကိုရီးယားရဲ့ကြေညာချက်မှာပြောထားတာပါအမျိုးသားလုံခြုံရေးကော်မရှင်ကအမည်မပြောထားတဲ့အဖွဲ့ဝင်ရေးသားတဲ့ကြေညာချက်မှာအိုဘားမားဟာအပြောရော့အလုပ်ရောမစင်မချင်းပြုလုပ်တတ်တယ်အပူပိုင်းတစ်တော်တွေကမြောက်တကောင်လိုပဲလို့ပြောထားပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်မုန်ဦးဆောင်တဲ့နိုင်ငံမှာအာဏာရှိတဲ့အမျိုးသားကာကွယ်ရေးကော်မရှင်ကဒီကြေညာချက်ကိုထုတ်ပြန်တာပါAmerican Sony Pictures ရဲ့ Internet စနစ်ထဲကိုမြောက်ကိုရီးယားက online ထိုးပေါက်တိုက်ခိုက်တာအတွက် American ကလက်တုံ့ပြန်မယ်လို့ American သမ္မတ Barack Obama ကပြောခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြောက်ကိုရီးယားနိုင်ငံတွေမှာ Internet line ပြတ်တောက်မှုဖြစ်တာပါမြောက်ကိုရီးယားကတော့သူတို့ Sony Pictures ရဲ့ကွန်ပျူတာကော်ရက်ကိုထိုးပေါက်ဝင်ရောက်တာရောအရှက်ရစရာ email တွေနဲ့တခြားကိုရေးကိုတာအချက်အလက်တွေကိုဖွင့်ထုတ်တာကိုပါမလုပ်ပါဘူးလို့ညင်းဆိုပါတယ်မြောက်ကိုရီးယားအစိုးရမှကအထူးလေ့ကျင့်သင်ကြားပေးထားတဲ့ကွန်ပျူတာကျွမ်းကျင်သူတွေရှိပြီးတော့သူတို့ဟာခုနှစ်ပိုင်းတွေအတွင်းမှာကွန်ပျူတာထိုးပေါက်ဝင်ရောက်မှုတွေအများအပြားလှုပ်ဆောင်ခဲ့တယ်လို့စွပ်စွဲခန့်ထားရပါတယ်ရှင်
။ The interview လို့ခေါ်တဲ့ဟာတာဇာကာကိုကြာတာပရင်းနေကအကန့်အသတ်နဲ့ပြသခဲ့ရမှာဒေါ်လာတသန်းကျော်ရခဲ့တယ်လို့ Sony ရုပ်ရှင်ထုတ်လို့ရေးကပြောပါတယ်။အကြမ်းဖက်မယ်လို့ချိန်ချောက်ခံရပြီးတပတ်အကြာမှာ American ပြည်တော်စုမှရှိတဲ့ရုံပေါင်း320ဒါဟာကနဦးစီစဉ်ထားတဲ့ယုံအရေးအတွက်ဆယ်ရာခိုင်နှုန်းခန့်မှသာပြသခဲ့တာဖြစ်ပါတယ်။အခုလိုစိန်ခေါ်မှုအရန်ကြီးတဲ့အခြေအနေမှာယုံတင်တင်ချင်းပထမဆုံးနေ့မှာပဲလာရောက်ကြည့်ရှုကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်လို့ Sony အကြီးတန်းအရာရှိတဦးဖြစ်တဲ့ Rory Brewer ကပြောပါတယ်။အဲ့ဒီနေ့မတိုင်ခင်ဗုဒ္ဓဦးနေ့မှာတော့ရုပ်ရှင်ကို Sony က YouTube, Google နဲ့ Microsoft Xbox တွေမှာစတင်ဖြန့်ချိခဲ့ပါတယ်။ရုပ်ရှင်ထဲမှာတော့ American ထောက်လန်းရေးကသတင်းတောက်နှစ်ယောက်ကိုစီးယုံပြီးတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုလှုပ်ကြံခိုင်းတဲ့အကြောင်းဇလန်းစင်ရိုက်ကူးထားတာပါခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းမှာလာမယ့်ရက်ပိုင်းတွေအတွင်းမိုးကရောမဲ့ပုံမရှိဘဲနဲ့အနည်းဆုံးတောင်ပိုင်းကပြည်နယ်ခုနှစ်ပြည်နယ်မှာရုတ်တရက်ရေကြီးမှုတွေဖြစ်ပွားနိုင်တယ်လို့ဒီကနေ့ပဲသတင်းကြေညာချက်ထုတ်ပြန်သွားခဲ့ပါတယ်။ဘတ်တလောင်စန်ခရော့ပတ္တနီရာလာနဲ့နာရတီဝိုက်ခရိုင်တွေမှာမိုးကပိုကြီးနိုင်တယ်လို့မိုးလေဝသဒေဌာနကနေပြီးတော့ခန့်မှန်းထားတာပါ။နိုင်ငံတောင်ပိုင်းနဲ့ထိုင်းပင်လယ်ကွေ့မှာမုတ်တုံမိုးရွာသွန်းတာကြောင့်ဒီဇင်ဘာ28ရက်ဇန်နဝါရီလ1ရက်ကြားမှာမိုးကပိုပြင်းထန်မယ်လို့ပြောပါရယ်။ရာလာခရိုင်မှာတော့အတာတမန်တွေထပ်တုပ်ပြီးတော့ရေးတက်လာမယ်အရေးအတွေ့ကြိုတင်ပြင်ဆင်နေကြပါရယ်။ မလေးရှားနိုင်ငံနဲ့ဆက်နေတဲ့ဆူနိုင်ကလုတ်မြေရီတက်လာတာကြောင့်နာရာတီဝါခရိုင်မှာရေလွှမ်းမိုးမှုအခြေအနေကိုသေချာစောင့်ကြည့်နေဖို့အာဏာပိုင်တွေကအကြံပြုထားပါတယ်။ထိုင်းတောင်ပိုင်းရှစ်ခရိုင်ကိုဘေးအနေနဲ့ကြုံတွေ့နေရတဲ့ဒေသအဖြစ်နဲ့ထိုင်းရဲ့ဘေးဒုက္ခကာကွယ်ရေးနဲ့ကယ်ဆယ်ရေးဌာနကတောက်ကြနေကပဲကြေညာသွားတာပါ။ထိုင်းရဲ့ရေဘေးကြောင့်လူ73ဦးမကသေဆုံးပြီးတော့9ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။အိမ်အောင်စုပေါင်း2သိန်းနီးပါးရေဘေးကြုံတွေ့နေရပြီးတော့အိမ်အောင်စု 8,000 လောက်အိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်ရှင်
။ဟဝိုင်းမှာအပန်းဖြေခရီးထွက်နေတဲ့မလေးရှားဝန်ကြီးချုပ်နာဂျီရာဇက်ဖာသူ့ခရီးစဉ်ကိုမပြီးခင်မှာပဲဖျက်သိမ်းခဲ့ရပြီးနိုင်ငံရဲ့အဆိုးရွားဆုံးရေကြီးမှုကိုဖြေရှင်းဖို့ပြန်လာခဲ့ပါတယ်။ဒီကနေ့စနေနေ့လယ်ပိုင်းမှာရေကြီးမှုတန်းအဆိုးဆုံးခံခဲ့ရတဲ့မြောက်ပိုင်းကလန်တန်ပီနယ်ကိုမစ္စတာနာဂျစ်ရောက်ရှိလာပြီးဆိုးရွားလာနေတဲ့ရေကြီးမှုအခြေအနေတွေကြောင့်နားထောင်ခဲ့ပါဗျ။ရေကြီးတန်းခံရသူတွေအတွက်ရေပေါ်ရန်ပုံငွေဒေါ်လာ145တန်းသုံးမယ်လို့ကြေညာခဲ့ပြီးဒီငွေတွေကိုနိုင်ငံတော်လုံခြုံရေးကောင်စီကစီမံခန့်ခွဲမှာဖြစ်ပြီးဒီငွေပမာဏကကနက်ဦးကြေညာထားတဲ့အကူအညီတွေကိုထပ်ဖြည့်ပေးတာပါ။သမ္မတဥပမာနဲ့ဟဝိုင်းမှာကောက်ရိုက်နေတဲ့မစ္စတာနာဂျီရဲ့ဓာတ်ပုံတွေထွက်လာပြီးတဲ့နောက်ဒီအပတ်အတွင်းမှာသူ့ကိုအကြီးအကျယ်ဝေဖန်ခံခဲ့ကြတာပါ။ရေကြီးမှုအခြေအနေဆိုးလာတဲ့အတွက်သူ့ရဲ့ Facebook စာမျက်နှာမှာလူတွေကအိမ်အမြန်ပြန်လာဖို့ရေးသားတိုက်တွန်းခဲ့ကြတာပါ။ရေကြီးတဲ့အတွက်လူအမြောက်အများတည်ဆုံးခဲ့ပြီးလူပေါင်း36,000ကျော်လောက်ဟာနေရာပြောင်းရွှေ့ခဲ့ကြရပါတယ်။အခုလိုပုံမှန်မဟုတ်တဲ့မိုးအကြီးအကျယ်ရွာတဲ့အတွက်အာဏာပိုင်တွေကပြည်နယ်5ခုမှာရှိတဲ့မြို့တွေရွာတွေကလူတွေကိုပြောင်းရွှေ့ခဲ့ကြတာပါ။လာမယ့်ရက်အနည်းငယ်အတွင်းမှာမိုးဆက်ရွာနေမှာဖြစ်ပြီးတော့တောင်ပိုင်းပြည်နယ်တွေကိုလည်းတက်ရောက်နိုင်တယ်လို့မလေးမိုးလေးဝတ်သားကခန့်မှန်းထားပါတယ်ခင်ဗျာ။
စနေနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုငင်းချန်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ကြပါတယ်ရှင်။ကျွန်မတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာပြည်တွင်သတင်းတစ်ပုဒ်တင်ပြပါမယ်။သောတာရှင်များရှင်2023ခုနှစ်အတွက်ပေးတဲ့မြန်မာရုပ်ရှင်ထူးချွန်စုအခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါ။ရုပ်ရှင်ပရိသတ်တွေခမန်ထားတဲ့မင်းသားမင်းသမီးနဲ့ဒါရိုက်တာတွေထူးချွန်စုရေးစုခုနိုင်ခဲ့တဲ့နေ့လို့ပြောရမှာပါ။အရင်ပြန်ကြားရေးဝန်ကြီးဌာနကကျင်းပပေးတဲ့အကယ်ဒမီပေးပွဲကိုဒီနှစ်မှာမြန်မာနိုင်ငံရုပ်ရှင်အစည်းအရုံးကတီချာလွတ်လွတ်လပ်လပ်ကျင်းပခွင့်ရခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကတော့ဒီပွဲကိုစောင့်ကြည့်သတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ။
ကြားခဲ့ရတဲ့အတန်းတွေကတော့ဒီနေ့ Academy စူပေးပွဲမှာရုပ်ရှင်အစည်းအရုံးကအသစ်ရေးဆက်ပြီးတော့မြန်မာရုပ်ရှင်ရဒုအဆက်ဆက်ကိုဖော်ကျူးထားတဲ့သတင်းတန်လေးပါ2014ခုနှစ်ဒီဇင်ဘာလမှာကျင်းပခဲ့တဲ့2013ခုနှစ်အတွက်အကောင်းဆုံးရုပ်ရှင် Academy စူပေးပွဲအခမ်းအနားဟာအရင်နှစ်တွေကနဲ့မတူဘဲနဲ့ခဏခဏကျင်းပခဲ့တာကိုတွေ့ရပါတယ်ဘာကြောင့်လဲဆိုတော့ဒီနေ့ဟာအစိုးရပညာရေးဝန်ကြီးဌာနလက်အောက်ကကျင်းပခဲ့တဲ့ Academy ပေးပွဲကိုမြန်မာရုပ်ရှင်စီယုံကသူ့အစီအစဉ်နဲ့လွတ်လွတ်လပ်လပ်ကျင်းပနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ဒီနေ့ Academy ပေးပွဲဟာဆိုရင်နေစရင်ဇက်ကားကလွှမ်းမိုးခဲ့တယ်လို့ပဲပြောရမှာပါ။တခါမှ Academy မရရှိဘူးသေးတဲ့ Director Wang ကလည်း Director Su နဲ့ Academy Su ကိုစုခူးနိုင်ခဲ့ပါတယ်
။တခါတော့ကစောကကနေဒီကားမှဥပွား Academy ရာတော့ကဇက်ကားလေးတစ်ခုပဲကျွန်တော်ပြန်ပြောချင်ပါတယ်။ Wang Academy ရပါပြီ။ဒုတိယတစ်ခုကတော့ကျွန်တော်ရဲ့လုံဆရာဖြစ်တဲ့ဦးကျော်ဟင်းအကယ်ဒမီကပြောတဲ့စကားပါလူသားအလုံးကိုကျေးဇူးတင်ပါတယ
်ဒရိုက်တာဝိုင်းပြောဆိုသွားတဲ့စကားတန်တချို့ပါအကယ်ဒမီပေးဝဲမှာအရေးပါတဲ့အမျိုးသားဇက်ဆောင်စုကိုတော့နေစင်ရဲ့ဇကားနဲ့ပြည်တူကရရှိခဲ့တယ်လို့အမျိုးသမီးဇက်ဆောင်စုကိုတော့နေစင်ရဲ့ဇကားနဲ့ပဲဝမ်မုံရွှေကြီးကစုခူးခဲ့တာပါပြည်သူ့တော်တော်ဒီကနေ့ကသူ့အတွက်3ချိန်မြောက်အကယ်ဒမီဆုလည်းဖြစ်ပါတယ်
ဒီလိုနေရာမျိုးကိုကျွန်တော်တက်လှမ်းနိုင်ဖို့အတွက်ကျွန်တော်ဖြတ်တန်းခဲ့ရတဲ့လမ်းကြောင်းဟာမချုံးမွေးခဲ့ပါဘူးကျွန်တော်နှစ်ပေါင်းများစွာအချိန်တွေအများကြီးပေးခဲ့ရတယ်ဒုက္ခတုခတွေအများကြီးကြုံခဲ့ရတယ်စိတ်တက်ကြခဲ့ရတဲ့အချိန်တွေမျက်ရည်ကျလောက်တဲ့အချိန်ကိုကျွန်တော်အားငယ်ခဲ့ရတဲ့အချိန်တွေကျွန်တော်ဘဝမှာအများကြီးပါပဲအဲ့လိုအချိန်တွေအများကြီးကိုဖြတ်ကျော်ပြီးတော့ဒီလိုနေမျိုးလေးတစ်ခုကိုရောက်လာအောင်ကျွန်တော်ဖြတ်တန်းခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာကျွန်တော်ကျေးဇူးတင်ရမယ့်သူတွေကအများကြီးပါသူတို့တွေအားလုံးကိုကျွန်တော်ဒီနေ့တော့ကျေးဇူးတင်စကားပြောပြရစီ
ပြည်သူပြောဆိုသွားတဲ့စကားတန်တချို့ပါ အမျိုးသမီးစစ်ဆောင်စုကတော့ဝိုင်းရဲ့မင်းသမီးကြီးတွေအကယ်ဒမီစီးရင်ပေါက်နေတဲ့ကြားကဝိုင်းရဲ့တယောက်ဆောင်မဟုတ်တဲ့ဝင်းမုံရွှေကစုခုခဲ့တာပါ။ပထမဦးဆုံးအကယ်ဒမီစုဖြစ်တယ်လို့မမျှော်လင့်မဲ့ရရှိခဲ့တဲ့စုတစုပြည်သက်ကပေးတဲ့စုလို့လည်းဝင်းမုံရွှေကပြောခဲ့ပါတယ
်။ကဲရန်ပြောနေပါတယ်။အဲ့လိုပဲကိပရိသတ်တွေအားလုံးလည်းပြောနေမယ်လို့ယုံကြည်ပါတယ်။အခုဒီစုကိုရတာကိပရိသတ်တွေပေးတဲ့မေတ္တာနဲ့ဆုတောင်းပေးကြလို့ဒီစုကိုရတာလို့ယုံကြည်ပါတယ်ရှင်။ကျေးဇူးတင်ထိုက်တဲ့သူတွေကိုကျေးဇူးတင်ပါတယ်ရှင်။ကဲဆက်ပြီးတော့စူးစမ်းပါဦးမယ်လို့ဆက်ပြီးတော့အားပေးပါအောင်လို့ပြောချင်ပါတယ်။ကျေးဇူးအများကြီးတင်ပါတယ်ရှင်။ကဲဒီနေ့အရင်ပြောပါတယ်။
ဒီကနေ့မြမရုပ်ရှင်ထူးချွန်စုပေးပွဲအခမ်းအနားနဲ့ပတ်သက်ပြီးတော့အသွင်စမ်းမြင်စမ်းတွေကိုမြင်တွေ့ခဲ့ရတယ်လို့မြမရုပ်ရှင်အစည်းအရုံးရဲ့ကြိုးပမ်းမှုတွေကိုတော့အတိအမှတ်ပြုရမယ်လို့ဗိုလ်တော်မြို့နယ်မှာနေထိုင်တဲ့ရုပ်ရှင်ပရိသတ်မဆန္ဒကပြောပါတယ်
။ဒီကြံကြားရေးအောက်ကနေတွားပြီးတော့ကျင်းပခဲ့တဲ့ဒီပွဲနဲ့ဒီနေ့ပေါ့နော်တို့ဒီရုပ်ရှင်အစည်းအရုံးကနေပြီးတော့ဦးစီးဦးဆောင်လုပ်တဲ့ပွဲကတော့တော်တော်ကြီးအသီးသီးသားကတော့ခွဲထွက်သွားတယ်ပေါ့နော်။နောက်အဓိကအပြင်းအဆင်ထက်သွင်းထားတဲ့အစီအစဉ်တွေကအဆပေါ့နော်။ပြောင်းလဲသွားတယ်အရင်တော့နဲ့တော့မတူတော့ဘူးပေါ့နော်အဲ့ဒါတော့လက်ခံပါတယ
်2013ခုနှစ်အကယ်ဒမီစုပေးပွဲအခမ်းအနားမှာရုပ်ရှင်နဲ့ပတ်သက်တဲ့အခြားအတတ်ပညာစုတွေကိုတော့တိဂီတာနဲ့ပတ်သက်ပြီးကျဲစင်မော်ကွန်းဇက်ကားနဲ့ဆန်နီယာတင်ဝင်းလိုက်အမျိုးသားဇက်ပို့စုကိုတော့နေစရင်ဇက်ကားနဲ့မင်းဦးအမျိုးသမီးဇက်ပို့စုကိုတော့စုံပြုဇက်ကားနဲ့ခိုင်သိန်းကြီးတို့ကစုခုခဲ့တာလည်းဖြစ်ပါတယ်ဒီနေ့2013ခုနှစ်အတွက်အကယ်ဒမီစုပေးပွဲမှာတော့အကောင်းဆုံးဇက်ကားစုကိုပေးရတာမျိုးမရှိခဲ့ပါဘူးအကယ်ဒမီထူးချွန်စုပေးပွဲအခမ်းအနားကိုဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်တက်ရောက်ခဲ့ပြီးတော့သမ္မတရုံးဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်းဦးစိုးသိန်းရန်ကုန်တိုင်းဝန်ကြီးချုပ်နဲ့မြို့တော်ဝန်တို့လည်းတက်ရောက်ခဲ့တာကိုတွေ့ရပါတယ်ခင်ဗ
ျကိုအောင်ရဲမောင်မောင်တင်ပေးပို့ထားတာပါရှင် VOA ကနေစနေနေ့ညပိုင်းတင်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမျက်မှောင်စူးစီးတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါကိုသားညွန်ဦးကကူညီတင်ဆက်ထားပါတယ်ရှင်
UK ထုတ် Guardian သတင်းစာကြီးထဲမှာရေးထားတဲ့ဆောင်းပါးအတိုင်းဆိုရင်လေ Christmas ကပ်ပြားတွေနောက်ဆိုရပါတော့မလားမသိဘူးကိုသားညုံရေ
ဘာလို့ရုံးပြဒီ Christmas နဲ့ New Year ကာလမှာ greeting ကပ်ပြားတွေကအပြန်အလှန်ပြီးနေကြမဟုတ်ဘူးလားဗျနှစ်စဉ်နှစ်တိုင်း November လဆန်းလောက်တည်းကဒီစိုင်တွေမှာကပ်ပြားမျိုးစုံကိုစတွေ့နေရတာပဲမဟုတ်ဘူးလား
အဲ့ဒါတော့ဟုတ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းဒီလက်ရည်နဲ့နှုတ်ဆက်ဆူတောင်းတွေရေးပို့တဲ့ကပ်ပြားတွေထက်ကို online ပေါ်ကနေပို့ချတဲ့ e-greeting ကပ်တွေကိုပို့ပြီးတော့သုံးလာကြလို့လေ Guardian ဆောင်းပါးရဲ့ခေါင်းစဉ်ကော2014 Christmas ကပ်ပြားရဲ့အဆုံးသတ်တဲ့နှစ်လားလို့ကိုပေးထားတာ
e-greeting ကပ်တွေကတော့လွယ်လွယ်ပို့လို့ရတာပါဗျာနောက်ဈေးစကားကလည်းပို့ပြီးတော့တက်တာရယ်ဆိုတော့ e-cup ပြားတွေပို့ရတဲ့သူတွေများလာတာလည်းဟုတ်ပါတယ်ဒါပေမဲ့လည်းစားရဲကနေပြီးတော့ကပ်ပြားတွေပို့နေကြတာကလည်းလုံးဝကြီးပျောက်သွားအောင်မယ်လို့ကျွန်တော်ကတော့မထင်ပါဘူးဗျာ
အဲ့ဒီဆောင်းပါးထဲမှာထောက်ပြထားတာဒီကပ်ပြားပို့တဲ့ဒစိကောင်မိုးရီယာကြီးလာတာရဲ့နောက်ပိုင်းမျိုးဆက်တွေက online လူမှုကွန်ရက်တွေနဲ့ပဲရင်းနှီးအကျွမ်းဝင်နေကြတာရဲ့ကြောင့်နှစ်ပေါင်း182နှစ်ရှိနေပြီဖြစ်တဲ့ကပ်ပြားအပြန်အလှန်ပို့ကြတဲ့ဒလီကပျောက်ွယ်သွားတော့မယ်လို့သုံးသပ်ပြထားတာပါကပ်ပြားတွေရောင်းပြီးတော့ရန်ပုံငွေရှာတဲ့အဖွဲ့အစည်းတစ်ခုကအမျိုးသမီးတယောက်ကိုယ်တိုင်ကသူတို့အဖွဲ့အစည်းကနေပြီးတော့ Christmas card ပို့ရမယ်လူက600လောက်ရှိတော့ဒစိကောင်ဘိုးကပေါင်400လောက်ကုန်ကြမယ်တဲ့အဲ့လောက်ကိုသူတို့မတတ်နိုင်ပါဘူးလို့ပြောထားတာကိုလည်းဆောင်းပါးထဲမှာကိုးကားရေးထားပါတယ်နောက်တစ်ခါဒီ Christmas card တွေကိုဖြန့်ဝေသူတယောက်ကလည်းနှစ်တိုင်းနှစ်တိုင်းမိတ်ဆွေတငယ်ချင်းတွေစီကိုနှုတ်ဆက်စာရေးကပ်ပို့လေးရှိကြတဲ့လူကြီးပိုင်းတွေအတွက်ကဒေစိကောင်မိုးတွေကစဉ်းစားကြရဖြစ်လာတဲ့အရာရာကိုအွန်လိုင်းပေါ်မှာပဲလုပ်နေကြတဲ့လူငယ်ပိုင်းတွေကြပြန်တော့ကပ်ပြားကိုဝယ်အောင်ရေးအောင်ပို့အောင်ဆိုတာမျိုးလုံးဝစိတ်မဝင်စားကြတော့ကပ်ပြားလုပ်ငန်းအတွက်တကယ်ကိုစိတ်ပူစရာပဲလို့ပြောထားတာကိုလည်းဆောင်းပါးထဲမှာဖော်ပြထားတယ်လေ
သူတို့ပြောထားတဲ့ချက်တွေကလည်းမှန်တာပဲဗျသူတို့ပြအခုနောက်ပိုင်းကုမ္ပဏီတွေရုံးနေကြဆိုရင်အလုံးနဲ့ပတ်သက်နေကြတဲ့သူတွေစီကိုခရစ်မတ်ကပ်ပြားတွေကိုအရင်လိုပို့မနေကြတော့ဘူးဗျဤကတ်တွေတုံးပြီးတော့အဓိကတုံးလာကြတာတွေ့နေရပြီလေဤကတ်တွေကလည်းမျိုးစုံကြက်တလို့ဖန်တီးလို့ရတယ်ကုမ္ပဏီကရွေးထားတဲ့ဤကတ်တစ်ခုကိုလူပနှစ်ယောက်ကမစိုးလွယ်လွယ်ပို့လို့ရတယ်ဆိုတော့အချိန်ကုန်အလုတ်ရှုပ်တက်တာတော့ဗျာ
ဤကတ်တွေပို့ကြရတယ်ဆိုလို့ဒီအလုတ်နဲ့ပတ်သက်လို့ဆိုရင်တော့ဤကတ်ပို့တာကအကောင်းဆုံးပဲလို့ Forbes Magazine ရဲ့ online ဆောင်းပါးတစ်ခုကရေးထားပါတယ် Holiday ဤကတ်တွေကဘာကြောင့်ဆက်ကူကပ်ပြားတွေထက်ပိုသင့်တော်တယ်လဲလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးထဲမှာ online ကနေ e-card တွေပို့တာကိုယ့်ရဲ့လုပ်ငန်းအတွက်ဘလောက်အကျိုးအမြတ်များစေတယ်လဲဆိုတာအဓိကရေးပြထားတာပါ
ကပ်ပြားပို့တာနဲ့လုပ်ငန်းအတွက်အကျိုးရှိမယ်လေလားဗျဘာကြောင့်လဲပြောပါဦးဗျ
အခုခေတ်မှာစာလိုက်ကနေတဆင့် greeting ကပ်ပြားတွေပို့တာမျိုးကိုစီးပွားရေးလုပ်ငန်းကြီးတွေကမလုပ်ကြတော့ပါဘူးတဲ့အရင်တော့ဆိုရင်လုပ်ငန်းကြီးတွေကနှစ်တိုင်းသူတို့ကုမ္ပဏီကနေပို့ဖို့ greeting card တွေကိုတီးသတ်မှပြီးတော့ပို့တဲ့သူတွေစီကိုပို့ပေးခဲ့ကြတာမလားအဲ့ဒါမျိုးကအခုနောက်ပိုင်းအလုံးမဖြစ်တော့ဘူးလို့ဆိုတယ်လုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတော်တော်များများကို online ပေါ်ကနေပဲဆက်သွယ်လုပ်နေကြတဲ့အချိန်မှာ Christmas နဲ့ New Year အတွက်ဆူတောင်းနှုတ်ဆက်တာကိုလည်း online ပေါ်ကနေပဲပို့လိုက်မယ်ဆိုရင်ကပ်ပြားတွေကြောင့်အမိုက်ပိုမလာတော့ဘဲသဘာဝပတ်ဝန်းကျင်ကိုထိခိုက်ရမရောက်တော့တာကတစ်ချက်လို့ရေးထားပါတယ်
ပေါ်ဝင်ထင်းသေးရရောက်တာတော့ဟုတ်ပါပြီဗျဒါပေမဲ့ဒီစာလိုက်ကရောက်လာတဲ့ကပ်ပြားထက် email မှာရောက်လာတဲ့ကပ်ပြားကိုပို့ပြီးတော့လေးထားကြမယ်ဆိုတာကရောဟုတ်ပါမလားမဆင်မြတ်မောင
်အခုခေတ် e-gat တွေကလည်းမျိုးစုံကိုစိတ်ကြိုက်ဖန်တီးလို့ရနေပြီဆိုတော့ကိုကဘလို့အသုံးနှုံးမျိုးကိုပြောပြီးတော့နှုတ်ဆက်ခြင်းတည်းလဲဆိုတာရွေးချယ်နိုင်ပါတယ်တဲ့နောက်ကပ်ပြားဆိုရင်လူမှုကွန်ရက်တွေပေါ်မှာအများနဲ့မျှလို့မရဘူး e-greeting card တွေကတော့လူမှုကွန်ရက်တွေပေါ်မှာကြိုက်တယ်လို့ share လုပ်နိုင်တာကြောင့်တစ်ချိန်လုံး online ပေါ်မှာပဲချိတ်ဆက်နေကြတဲ့လူငယ်တွေကတော့ e-card ကိုပို့ပြီးတော့တံပိုးထားကြမယ်လို့ Forbes magazine ရဲ့စောင်းမားထဲမှာဆိုထားပါတယ
်ဒီစောင်းမားကတော့ဒီလုပ်ငန်းပိုင်းနဲ့ပတ်သက်တဲ့သူတွေကို e-card ပို့ဖို့အကြံပေးထားတာဆိုတော့ကိုမိတ်ဆွေတွေစီမျိုးတွေစီကိုရော e-card ပို့မယ်ဆိုရင်တင့်တော်သလားဗျပြောမယ်ဆိုရင် e-card ဆိုတာကကိုယ့်ရဲ့ email ထဲမှာပေါ်လာလို့တစ်ခါကြည့်လိုက်ပြီးလို့ရှိရင်နောက်မေ့သွားတာမျိုးလေကပြားဆိုရင်တော့ထောင်ထားလိုက်လို့ရှင်အမြဲတွေ့ပြီးတော့မှတ်မှတ်ရရဖြစ်နေမှာမဟုတ်လားဗ
ျကိုသားညဦးမေးတဲ့အတိုင်းပဲ USA Today သတင်းစာရဲ့ဒီ Digital Etiquette ကဏ္ဍမှာလူတစ်ယောက်ကလည်းအဲ့တိုင်းမေးထားပါတယ်အဲ့ဒီမှာဖြေထားတာကတော့ကပြားဘိုးဒစိကောင်းဘိုးကိုကိုကအကုန်ချမခံခြင်းဘူးကပြားတွေကြောင့်ကဘာကြီးမှာအမိုက်တွေပိုများမလာစေခြင်းဘူးဆိုရင်တော့တဲ့ e-card ပို့ပါတဲ့ဒါပေမဲ့ရရတဲ့သူဘက်ကကိုယ့်ရဲ့ e-card ကိုအရေးဒီလို့လုပ်မယ်လို့တော့သိပ်ပြီးတော့မျှော်လင့်မထားပါနဲ့တဲ့ကိုနဲ့ရင်းနှီးချစ်ခဲ့သူတွေကိုတခါတည်းစုပို့လို့ရတဲ့ e-card မျိုးကိုလည်းမပို့ပါနဲ့တဲ့တယောက်ချင်းစီအတွက် e-card တွေကိုတည်တည်ချာချာရွေးပို့ပါလို့ပြောထားတယ်ရှင
့် e-card တွေပို့ခြင်းနဲ့ဆိုရင်ဘယ်လိုမျိုး website တွေကကောင်းလဲဗျအခမဲ့ပို့လို့ရတဲ့ site တွေကရှိလားဘာလို့မေးတာလဲဆိုတော့ဒီဝယ်ရမယ်ဆိုလို့ရှိရင်ဘဏ်ကပြားနံပါတ်တွေဘာတွေလိုလာပြီဆိုတော့အဲ့ဒါမျိုးတွေမလိုဘဲနဲ့ပို့လို့ရတဲ့ website တွေရှိရင်အဆင်ပြေတာပေါ့ဗျ
ဖန်တီးထားပြီးသားရွေးချယ်နိုင်တဲ့ e-card တွေဒါမှမဟုတ်ရင်လည်းကိုယ်စိတ်ကြိုက်ဖန်တီးနိုင်တဲ့ e-card တွေရနိုင်တဲ့ website တွေကတော့အများကြီးပါကပ်ပြားတစ်ခုကို American $1 နီးပါးကနေစပါတယ်ဥပမာ hallmarkecards.com တို့ americangreetings.com တို့ bluemountain.com တို့လိုမျိုးဒီ greeting card တွေအဓိကလုပ်တဲ့ website တွေမှာဝယ်လို့ရတဲ့ e-card တွေရောအခမဲ့ e-card တွေပါရှိပါတယ်နောက် smartphone သုံးတဲ့သူတွေအတွက်လည်း e-greeting application တွေတော်တော်များများရှိပါတယ်American Greetings ဆိုရင်လည်းဒီ smartphone အတွက် app ကတက်တက်ရှိတယ်။နောက် Red Stamp ဆိုတဲ့ app ကလည်း iPhone တွေမှာရော Android phone တွေမှာပါသုံးလို့ရအောင်လုပ်ထားပါတယ
်။ဒါနဲ့မဆုမြတ်မုံကရော e-card နဲ့ UO ကပ်ပြားဘယ်ဟာကိုပို့ကြိုက်လဲဗျ
။ကျွန်တော်ကိုယ်တိုင်ကတော့ကပ်ပြားပို့တာကိုသဘောကျပါတယ်။လူတွေကတနည်းတနည်းကိုယ်ကိစ္စတွေနဲ့ကိုအလုပ်များနေတော့အဝေးကဆွေမျိုးတငယ်ချင်းတွေနဲ့ပုံမှန်အဆက်အသွယ်မလုပ်နိုင်ကြဘူးလေ။အဲဒါကြောင့် Christmas New Year ကာလရောက်လာရင်ကပ်ပြားတွေပို့ကြရဲဆိုတာကကိုကသတိတရရှိပါတယ်ဆိုတာကိုကြားရရောက်တယ်မလား။ကပ်ပြားပို့တယ်ဆိုတဲ့နေရာမှာလဲကပ်ပြားပေါ်မှာစိုင်းထိုးပြီးတော့ဒီတိုင်းပို့လိုက်တာထက်ကိုကိုယ့်လက်ရေးနဲ့စာတို့လေးရေးပြီးတော့ပို့လိုက်တယ်ဆိုရင်တစ်ဖက်မှာရတဲ့သူကလဲသူကတော့ကိုယ့်အမှတ်တရရှိသားပဲဆိုတာသိရတာပေါ့နောက်တစ်ခုကဒီ Christmas ကပ်ပြားတချို့ကပရဟိတလုပ်ငန်းတွေအတွက်ရံပုံငွေရှာဖို့ရောင်းကြတာဆိုတော့အဲ့လိုကပ်ပြားမျိုးကိုကိုကဝယ်တယ်ဆိုရင်သူတို့ရဲ့ပရဟိတလုပ်ငန်းတွေကိုအထောက်အပံ့ပေးရလဲရောက်တာပေါ့ Christmas နဲ့ New Year ပြီးသွားပြီဆိုရင်တော့ကိုရထားတဲ့ကပ်ပြားတွေကိုအမိုက်ပိုလို့ဖြစ်မနေအောင်လို့ recycle လုပ်ပါလို့ပဲပြောပြရစီရှင
်မဆုမြတ်မဆူစီတင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါရှင်ခုတစ်ခါမညညိုလွင်တင်ဆက်တဲ့မတူရာလေးတွေအလဲပါဒီတစ်ပတ်မှာတော့လူကြီးလူငယ်မယွေနှစ်ချိုက်ကြတဲ့ video game computer game တွေကစားကြတဲ့အပေါ်မြန်မာပြည်သူတွေရဲ့မတူတဲ့သဘောထားအမြင်တွေကိုစူးစီးတင်ဆက်ထားပါရယ်နားဆင်ကြည့်အောင်ပါရှင
်မင်္ဂလာပါရှင်ဒီတစ်ပတ်မတူတာလေးတွေမှာတော့ကွန်ပျူတာ tablet နဲ့ smartphone သုံးနေကြတဲ့သူတိုင်းနေပါလူကြီးလူငယ်မယွေဆွဲလန်းတတ်တဲ့ video game computer game ဂိမ်းပေါင်းစုံကစားကြတဲ့အပေါ်အမြင်မတူတာလေးတွေကိုတင်ပြပေးပါပါရှင်1948ခုနှစ်လောက်ကတည်းကကမ္ဘာပေါ်မှာအစပြုတည်ထွင်ခဲ့တဲ့ video game ဟာအခုအချိန်မှာတော့ပုံစံပေါင်းစုံ၊နီလန်ပေါင်းစုံ၊စက္ကရိယာပေါင်းစုံနဲ့လူသားတွေကြားမှာနေရာယူထားပြီးဖြစ်ပါတယ်။1948ခုနှစ်လောက်ကအစပြုခဲ့တဲ့ဆိုပေမဲ့ဒီဗီဒီယိုဂိမ်းတွေဟာ1980ခုနှစ်နဲ့80ခုနှစ်ကာလတွေကြားမှာတိုးတက်ပြီးတဲ့နိုင်ငံတော်တော်များများရဲ့ဈေးကွက်တွေထဲကိုကြဲကြဲပြန့်ပြန့်ဝင်ရောက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့1990ဝန်းကျင်လောက်မှာ Game Boy, Family Game စတဲ့ဂိမ်းတွေကနေစပြီးတော့ video game တွေကိုလူသိများခဲ့တာပါ အရင်တော့ကတော့ဂိမ်းကစားခြင်းရင်ဂိမ်းကစားတဲ့စက္ကရိယာတွေဝယ်ရဒါမှမဟုတ်ဂိမ်းဆိုင်တွေမှာပတ်စံပေးပြီးကစားကြရပါမယ်အခုအချိန်မှာတော့ကွန်ပျူတာနဲ့တက်ဘလက်တွေစမတ်ဖုန်းတွေသုံးကြသူတိုင်းဗီဒီယိုဂိမ်းတွေကိုအွန်လိုင်းမှာပဲဖြစ်ဖြစ်ဒေါင်းလုဒ်လုပ်ပြီးတော့လည်းဖြစ်ဖြစ်ကစားနိုင်ကြပြီဖြစ်ပါတယ် Defense of the Ancient ဆိုအမည်ပေးထားပြီးဂိမ်းလောကမှာတော့ Dota လို့ခေါ်ကြတဲ့ဂိမ်းကစားနည်းဟာဆိုရင်မြန်မာနိုင်ငံကလူငယ်ပိုင်းမှာတော်တော်လေးကိုစိတ်ဝင်စားနေခက်စားနေတဲ့ဂိမ်းတစ်ခုပါပဲတယောက်တည်းပဲဖြစ်ဖြစ်အစုအဖွဲ့နဲ့ပဲဖြစ်ဖြစ် Dota ခုတ်တယ်ဆိုပြီးကစားကြတာပါစုကြေးသိမ့်ချပေးတဲ့ Dota ခုတ်ပွဲကြီးတွေတောင်လှုပ်လာကြပါတယ်ဒီလိုနည်းမျိုးမျိုးနဲ့ဂိမ်းတွေကစားတဲ့အပေါ်သဘောထားတွေကလည်းအမျိုးမျိုးပါပဲ
ဂိမ်းတွေရှိရတော့ကြိုက်ပါတယ်ဂိမ်းတွေကိုစောရတာကိုလည်းကြိုက်တယ်ဘာဖြစ်လို့လဲဆိုတော့လူဘွားမှာဒီတိုင်းဟိုဂိမ်းတီဗီဂိမ်းမျိုးပဲလူဘွားကစားပွဲဂိမ်းတွေလည်းရှိတယ်လीဒီလိုဂိမ်းတွေကိုဆော့ခြင်းအဖြစ်ကျွန်တော်တို့ရဲ့ညံယူပို့ပြီးတော့စဉ်းစားညံနေပို့ပြီးထက်မြက်စီပဲတော့ထင်တယ
်မမမကြိုက်ပါဘူးဂိမ်းကစားရတာမျက်စိသိမ့်မကောင်းလို့ပါညံယူတွေကြိုက်တယ်ဂိမ်းကစားခြင်းအဖြစ်အချိန်လဲကုန်ပါတယ်ဒါကြောင့်မမကြိုက်တာပ
ါကြိုက်ပါတယ်ဂိမ်းတွေဂိမ်းတွေကကျွန်တော်ဒီပြင်းတဲ့အချိန်မျိုးမှာအော်ဒီစိတ်ပန်းဖြေရဲ့အနေနဲ့ဆော့လို့ရတဲ့အဆင်ပြေပါတယ်။နောက်ပြီးဂိမ်းတွေကနေပြီးတော့ကျွန်တော်တို့ဒီအင်္ဂလိပ်စာဝေါ်ဟာရာအသစ်တို့ပါတို့သိရတဲ့အတွက်လည်းတော်တော်လေးတော့အဆင်ပြေပါတယ်ဂိမ်းဆော့ရတာပေါ့။ဟု
တ်ကြိုက်ပါတခါကျစိတ်ညစ်တဲ့အခါလေဆိုရင်လေဂိမ်းဆော့လို့ရှိရင်စိတ်ပြေလောက်ောက်ဖြစ်တယ်။ဒါပေမဲ့ဂိမ်းထဲမှာစိတ်ပါသွားတယ်ပေါ့နော်။ဂိမ်းရန်ကောင်းပြီဆိုလို့ရှိရင်စိတ်ညစ်တဲ့ဟာတွေကိုလည်လွတ်ပြီးတော့ပေါ့နော်ဂိမ်းဆော့ရတာအရင်နဲ့တတ်ပါတယ်
။အာဟုတ်ကဲ့ဂိမ်းကစားတာမကြိုက်ဘူးကွာ။အဲ့လိုမကြိုက်တာလဲဆိုတော့အဲ့လိုတခုခုကိုအကြာကြီးဒီဇိုင်းမမက်ကြီးထိုင်ပြီးတော့လုပ်နေရတာအဲ့လိုမျိုးအကြာကြီးမကြိုက်ဘူးဟုတ်ကဲ့
အဲဂိမ်းဆော့ရတာတော့ကြိုက်တယ်ခင်ဗျကျွန်တော်အခုငငယ်လေးတည်းဆော့တယ်အဲအခုလည်းဆော့နေတော့မှကြိုက်တယ်ဘယ်လိုဆော့လဲဆိုတော့အဲသူများတို့အဲ့လိုမျိုးဟိုတော့ဟိုအများနဲ့အဲ့လိုမျိုးဂိမ်းဆော့နေရတော့မဟုတ်ဘူးခင်ဗျဟိုကျွန်တော်ကိုယ်လုပ်တဲ့ကိုရှိတယ်ဟဲ့ကျွန်တော်ဆော့ဖြစ်တာကတော့အဲ့လိုဟိုဟိုလုပ်တန်းမှာ stress များလာတာပဲဖြစ်ဖြစ်အဲစိတ်ပင်ပန်းတဲ့ဟိုနားနေလာတာဖြစ်ဖြစ်အဲဒီလိုမျိုးဂိမ်းဆော့လိုက်တယ်ဆိုရင်တော့နော်စိတ်ပန်းပြေတက်တာဝါရောနော်စိတ်ပန်းမြေမှုတစ်ခုအတွက်ဂိမ်းဆော့ရပါတော့
အခုလိုဂိမ်းစားကြတဲ့သူတော်တော်များများဟာငူးရစေအရက်ကိုယ်ရဆွဲတယ်လို့ဆွဲတက်လာကြပါတယ်ဂိမ်းမကစားရရင်မနေနိုင်တဲ့သူတွေမှာဆိုရင်ငူးရစေဆွဲသူတွေရဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတွေလိုပဲမြင်လာရတယ်လို့သူတေသူတွေကပြောပါတယ်နေရောညပါဘာပဲလုပ်လို့ဘဲဘဲသွားသွားဒီဂိမ်းပေါ်မှာပဲစိတ်ကရောက်နေပြီးဂိမ်းကစားဖို့အခွင့်အလမ်းကိုပဲရှာနေတတ်ကြတယ်လို့လည်းဆိုပါတယ်ကျမရေရှုရောင်းကကြည့်မယ်ဆိုရင်တော့အစာအိမ်ရောကဖြစ်တာအမြင်အာရုံထိခိုက်တာခေါင်းကိုက်ခါးနာစက်ကြောတက်တာညဘက်အိမ်မပျော်တာအဝလွန်တာစတဲ့ယောဂတွေကိုဂိမ်းပုံမှန်ကစားသူတွေမှာတာမန်လူတွေနဲ့ပိုးပြီးတွေ့ရတယ်လို့လည်းဆေးဘက်ဆိုင်ရာပညာရှင်တွေကပြောပါတယ်။ဂိမ်းကစားခြင်းရဲ့အဆိုးဆုံးရလဒ်တွေကတော့ဂိမ်းအစွဲလန်းလွန်ပြီးနေရောညပါအအိပ်ပြက်အစားပြက်ရက်ဆက်မနာတဲ့ကစားတာကြောင့်အသက်ပါပါသွားတဲ့အဖြစ်တွေဂိမ်းကစားဖို့ငွေမရှိတာကြောင့်ခိုးဝဲလူရက်မှုဖြစ်စဉ်တွေနဲ့လူငယ်ပိုင်းတွေကျူးလွန်ခဲ့တဲ့အဆုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်မှုတွေဟာအကျန်းဖက်မှုတွေများလွန်းတဲ့ဂိမ်းတွေကစားတာကနေဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေပဲဖြစ်ပါတယ်အပြင်းပြေခြင်းလို့ကစားကြတာပဲဖြစ်ဖြစ်ဆွဲလန်းသွားပြီးမကစားရမနေနိုင်လို့တမင်အချိန်ပေးပြီးကစားကြတာပဲဖြစ်ဖြစ်ဒီလိုဂိမ်းမျိုးစုံကစားတာအပေါ်ကြိုက်သည်ပဲဖြစ်စေမကြိုက်သည်ပဲဖြစ်စေသဘောထားမတူတာလေးတွေဘလို့ပဲရှိရှိစမတ်ဖုန်းနဲ့တက်ဘလက်ကိုမျက်နှာပြင်လက်နဲ့ပုတ်တက်တဲ့အရွယ်ကလေးတွေကစားဂိမ်းတွေကစားနေကြတာကိုတော့ဒီနေ့ခေတ်မှာအားလုံးတွေ့နေကြရတာပါပဲရှင်ကျမညိုညိုလင်းပါ
မညညလူရဲ့မတူရာလေးတွေကိုနားဆင်ခဲ့ရတာပါရှင်။ VOA ရဲ့စနေနေ့ညပိုင်းစီစဉ်တွေဆက်လက်တင်ဆက်ပေးနေပါရယ်။ VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနံပါတ်ကတော့2392 3995 4ဖြစ်ပါရယ်။ VOA American အတန်းရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 242530တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ29ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ကြပါရဲ့ရှင်ခုတော့ကိုသားညုံရဲ့တိုက်ရိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ထားပါရဲ့ရှင
်မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။သတော်ရှင်များခင်ဗျာဒီလူခွင့်ရေးဆိုတာမြန်မာပြည်သူတွေအနေနဲ့ဆယ်စုနှစ်နဲ့ချီကြာပြီးတော့ဒီလှုပ်ရှားတောင်းဆိုခဲ့ကြတဲ့အရာတစ်ခုဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာအပြောင်းလဲတချို့တွေ့လာရတဲ့အစိုးရပြောင်းလဲဖြစ်လာတဲ့အချိန်မှာလူခွင့်ရေးကိစ္စနဲ့ပတ်သက်လို့ပေါ့ဒီနှစ်တွင်းမှာလူခွင့်ရေးကိစ္စနဲ့ပတ်သက်လို့ဘယ်လောက်ထိတိုးတက်မှုရှိပြီလဲ။နောက်လူခွင့်ရေးအခြေအနေတွေကိုပတ်သက်ပြီးတော့ကျွန်တော်တို့ဟိုအနှစ်ချုပ်ပြီးတော့ဆွေးနွေးကြဖို့စီစဉ်ထားပါတယ်။အခုလာမယ့်အခုဒီဒဲလီလိုက်အစီအစဉ်မှာအဓိကတော့ဒီမြန်မာနိုင်ငံမှာဒီအပြောင်းလဲဖြစ်ကလေးကသမ္မတဥသိစင်နေနဲ့ကလက်ရှိသူ့ရဲ့ပြည်ပြောင်းလဲရေးလုပ်ငန်းစဉ်ထဲမှာမိကုန်းနေတဲ့မှာလူခွင့်ဆိုတဲ့စကလုံးကိုတုံးခဲ့တာတွေရှိပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးကျွန်တော်သုံးသပ်မှာပါအဲ့တော့အဓိကပေါင်းဆွေးနွေးပြီးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖြစ်တဲ့ဒီမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကပြည်တွင်းတာဝန်ခံဒေါက်တာနိုင်အောင်ဖိတ်ခေါ်ထားပါတယ်နောက်တစ်ခုက Tri Women Association ကမခင်လေးကိုဖိတ်ခေါ်ထားပါတယ်တခြားဒီဥပဒေဆိုင်ရာအမျိုးသမီးရေးရာဆိုင်ရာဒီကျွမ်းကျင်သူချို့ကိုလည်းကျွန်တော်ဖိတ်ခေါ်ထားပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါတယ်ဒါနဲ့အောင်ခင်ဗျာခုနကကျွန်တော်ပြောခဲ့သလိုပါပဲသမရဥသိစင်ကသူ့ရဲ့ reform agenda တွေတဲမှာလူခွင့်ချင်းတွေတူတက်ဖို့ဆိုတဲ့ကိစ္စပေါ့နော်အဲ့ဒါသူ့ရဲ့မိကွန်းထဲမှာတော့ပါပါတယ်ခင်ဗျာသူ့ရဲ့အစပိုင်းမိကွန်းတွေထဲမှာအဲ့တော့ကျွန်တော်မေးချင်တာ2014ခုနှစ်ထဲမှာပြောမယ်ဆိုရင်လက်ရှိသွားနေတဲ့လက်ရှိအစိုးရကတော့သူ့ရဲ့တတိယလှိုင်းလို့ခေါ်ပါတယ်သူ့ရဲ့ပြည်ပြောင်းလဲရေးခြေလှမ်းကိုဒီအချိန်ဒီမှာဘယ်လောက်ထိလူခွင့်ရေးကိုသူတို့ဦးစားပေးပြီးတော့လှုပ်ဆောင်နိုင်တာဦးစားပေးနိုင်တာတွေ့ရပါလဲခင်ဗျာ
ဒီပထမတစ်ခုကတော့ဒီဟိုကျွန်တော်ပြောချင်တာတော့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုပိုင်းခွင့်ပေါ့နော်ဒီဟိုအများသိနေကြတဲ့ပုံမှန်18.55ပေါ့နော်ဆိုအဲ့ဒီပုံမှာဒီဟိုဒီဆန္ဒပြခွင့်ရှိရထုတ်ဖို့ခွင့်ရှိရနောက်ဟိုပြန်ပြီးပြောင်းရတယ်ဆိုရင်မဲ့လို့ဒီလက်ရှိကိုပဲဒီဥပဒေနဲ့ဖန်ဆီးခံရတဲ့လူတွေအများကြီးပဲပေါ့နော်ဆိုတော့အဲ့ဒါကတစ်ခုပေါ့နောက်တစ်ခုကဒီမီဒီယာလွတ်လပ်ခွင့်ရှိတယ်ဆိုရင်မဲ့လို့ဒီအစိုးရကနေပြီးတော့ပြန်ပြီးတော့တရားစွဲနေကိစ္စကြီးအားလုံးတည်ပဲဆိုတော့ဒါကလည်းခုနပြောလွတ်လပ်စွာထုတ်ဖို့ပြောဆိုမျိုးဒီကန့်သက်တဲ့သဘောပြန်ဖြစ်လာတယ်နောက်တစ်ခုကဒီလူခွင့်နဲ့ပတ်သက်လို့ရှိရင်တော့ဒီအသက်ရှင်သန်မကွန်းလည်းပြောမှာဆိုလို့ရှိရင်တော့ဒီတရားလက်လွတ်တပ်ဖြတ်မှုတွေပေါ့ဗျာနောက်ဆုံးဒီဥရန်ရှောင်းကိစ္စနဲ့စပြီးတော့မှဒီကိုပါကြီးကိစ္စအစိုးဒါဒေါက်တာဝင်းကိစ္စအစိုးပေါ့ဆိုတော့အဲ့ကိစ္စမျိုးတွေကလည်းတနည်းတစ်သည့်ရှိနေတော့ပဲနောက်အိုးဆိုတာကဘာလဲဆိုတော့ဒီနေရာသင်းသင်းခုနဲ့ပတ်သက်လို့တော့ဒီတုံ့ပြန်ဆောင်ရွက်တဲ့အခြေသမားတွေအဖမ်းခံထားတဲ့ကိစ္စတွေပေါ့နော်အဲ့ဒါတွေကလည်းတော်တော်များများရှိနေတယ်ဆိုတော့အစိုးရအနေနဲ့ပြောမှဆိုလို့ရှိရင်တော့လူခွင့်ကိစ္စတွေကိုကာကွယ်စောင့်ရှောက်ရမယ့်ဥစ္စာတွေနောက်နောက်ပြီးတော့မှ promote လုပ်ရမယ့်ကိစ္စပေါ့နော်မြင့်တင်ပေးရမယ့်ကိစ္စနှစ်ခုစလုံးမှာကိုဒီကန့်ကွက်တဲ့ဘာလဲဒီဒီသူတို့အနေနဲ့တောင်းရင်ဆောင်မှုတော်တော်အားနည်းလို့တင်တယ်အဲ့ဒါဘာပူဆိုးသွားတဲ့ဆိုတော့ဒီတရားရုံးနေရောက်တဲ့ခါမှာကြတော့ဒီတရားဥပဒေစိုးမှုကလည်းလုံးဝမရှိဘူးဆိုတော့ခြုံပြီးပြောမယ်ဆိုလို့ရှိရင်တော့ဆန္ဒပြလို့ရတယ်ပြောချင်တာပြောလို့ရတယ်ငါတို့ကတော့ဘာမှအရေးယူဆောင်ရမှုမလုပ်ဘူးဆိုတဲ့အနေအထားမျိုးကိုအစိုးရလက်ရှိချိန်မှာသွားနေရလို့အဲ့လိုသုံးသပ်လို့ရပါခင်ဗျ
ဟုတ်ကဲ့ကျွန်တော်ကိုနေအောင်ပဲတစ်ဆက်တည်းမေးချင်ပါလေဒီလိုအခြေအနေမျိုးမှာလူခွင့်ရေးအခြေအနေမှာလူခွင့်နဲ့ပတ်သက်လို့ဒဆိုင်မမတောင်းဆိုလှူရှားခဲ့ကြတဲ့နိုင်ငံရေးအင်အားစုတွေအထူးဖြစ်ဆိုရင်ဒီ NLD လို့တောင်းဆန်းစုကြည်လို့ရှိပါတယ်88အင်အားစုတွေရှိပါတယ်ဒီလိုအခြေအနေမှာသူတို့ကတော့ပြောဆိုမှုတော့ရှိပါတယ်ဒါပေမဲ့ဟိုတခြားဒီတက်ကြွလှူရှားသူတွေကဒီလိုလူခွင့်ကိစ္စတွေမှာပို့ပြီးတော့ရှေ့ဆောင်လာတာသတိထားမိပါတယ်အဲ့တော့ဒီလက်ရှိနိုင်ငံရေးအဂျင်ဒါထဲမှာလူခွင့်ကဘေးရောက်နေတယ်လို့ယူဆလို့ရလား
ဟု ုတ်တယ်ဗျာဟိုတကယ်တမ်းပြောရင်တော့ဒီခုနပြောတဲ့ဒီ energy တို့ဒီ88ပွင့်လင်းတို့ဆိုတာဒါကျွန်တော်နိုင်ငံရေးခန္ဓာကဏ္ဍမှာဥဆောင်မှုရှိနေပြီဗျာပေါ့ဒါပေမဲ့ဒီတတိပမာပြည်တောင်းလဲမှာထူချမ်းမှုတခုကဘာလဲဆိုတော့ဒီလူလူချိန်ပြီးလူမှုဖွဲ့စည်းတွေကဒီလှုပ်ရှားမှုတွေကတော့တော်တော်လေးအားကောင်းလာတယ်နော်ဆိုတော့အဲ့ဒီကိစ္စတွေကိုတကယ်တမ်းပြောရင်တော့ဒီအစိုးရကဒီဒီလိုဖွဲ့စည်းနေတွေ့ရဆိုတာလည်းဟိုဩဝါဒချွေရလောက်ပဲရှိတယ်တကယ်တမ်းပူပေါင်းဆောင်ရွက်မှုတွေမရှိဘူးနောက်သူတို့တွေအကြံပေးတဲ့ကိစ္စတွေကိုလည်းနော်ဟိုဟိုတွေးဆုံတာပဲရှိပြီးတော့ဒီအကြံပေးမှုတွေကိုတကယ်ကိုတိတိကျကျဆောင်ရွက်တာမျိုးရှိတာမျိုးဟိုပူပေါင်းဆောင်ရွက်တာမျိုးသိမ့်တွေ့ရပါဘူးခင်ဗ
ျဟုတ်ကဲ့အဲ့ဒါကိစ္စကကျွန်တော်တစ်ချက်ဆက်တက်မိတာတိုက်ခန့်ဘက်ကအတိုက်ခန့်ခေါင်းဆောင်တွေဘက်ကမပြောမစူတာကအမျိုးသားပြန်လဲတင်းမြတ်ရေးဘက်ကဦးတည်လူလားဒါမှမဟုတ်ရှင်အချင်းတွေလှုပ်လှုပ်ရှားရှားမတိမကျင်းနေပူဖြစ်လာမှဆူလားဘယ်လိုလို့ယူဆလို့ရနိုင်မှာလဲ
ဟိုကျွန်တော်တို့အများကြီးကြိုးနေတာကတော့ဗာလဲဆိုတော့ဒီဗမာပြည်ဒီမိုကရေစီနဲ့လူ့ခွင့်ကိုအခြေခံသွားမယ်ဆိုလို့ရှိရင်ဒီလိုဟာမျိုးတွေကိုပြောတဲ့အတိုင်းနဲ့နားထောင်ဖို့လိုတယ်။အဲဒီပြောတဲ့လူတွေကလည်းဒီကိစ္စတွေကိုထက်ထက်ဝင်ဝင်နဲ့လူမှုအတိုင်းနဲ့နားထောင်ပြီးတော့မှသူတို့သိထားတဲ့အသက်ပညာနဲ့ပေါင်းစပ်ပြီးပြောတဲ့အခါကျတော့ဒီလိုအတိုင်းတွေကိုလေးလေးစားစားနဲ့အရေးယူပြီးတော့ဆောင်ရွက်ဖို့ပူးပေါင်းဆောင်ရွက်ဖို့လိုလို့ထင်တယ်
ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်မက်ခင်လေးကိုပါတစ်ဆက်နဲ့မေးချင်ပါတယ်မက်ခင်လေးခုနကိုနိုင်အောင်ပြောသွားတဲ့အထက်မှာတော့ဒီမြေယာကိစ္စတွေတခြားဒီပုံမှန်ဆက်ရှိကိစ္စတွေပါပါတယ်။နဲဒီနှစ်အထက်မှာ ਨੇ ထူးခြားခြားတစ်ခုကမျိုးဆောင်ဥပဒေဆိုတဲ့ကိစ္စပါ။တစ်ဖက်ကမျိုးဆောင်ဥပဒေလိုလားသူတွေဘက်ကတော့ဒါကအမျိုးသမီးတွေကိုမြန်မာအမျိုးသမီးဗုဒ္ဓဘာသာအမျိုးသမီးနောက်ဗုဒ္ဓဘာသာကိုအကာအကွယ်ပေးဖို့ဖြစ်တယ်ဆိုတဲ့မဘာသာကိုနိုင်ကသူတို့ရဲ့အဖွဲ့အစည်းကိုနိုင်ကကာကွယ်ဆိုတဲ့စလုံးသုံးပါတယ်ခင်ဗျ။တကယ်ပဲကာကွယ်ပေးဖို့လားမက်ခင်လေးဘယ်လိုယူဆပါလဲ။
အဲ့ဒီကိစ္စကတော့တော်တော်မှဟိုပြောရတဲ့ခက်တဲ့ကိစ္စပါဒါကတော့တစ်ဖက်ကအစိုးရတင်တဲ့သူတွေကလည်းသူတို့ယုံကြည်ချက်နဲ့အဲသူတို့တင်ကြတာပေါ့နိဒါပေမဲ့ကျမတို့ဘက်ကပြန်ကြည့်တဲ့အခါမှာတော့နှစ်ပိုင်းအဲမြင်ပါတယ်ဒါကအခုချိန်ထိမှဥပဒေလည်းမဖြစ်သေးဘူးဥပဒေတမ်းမဖြစ်နေသေးတဲ့အခါကျတော့ကျမတို့မှဒါဒီအတွက်ကိုကျမတို့အကြံပြုလို့ရတယ်ဝေဖန်လို့ရတယ်ကန့်ကွက်လို့ရတယ်ပေါ့နော်ကိုယ့်ရဲ့အမြင်သဘောထားကိုလည်းပုံပုံငင်ပြောလို့ရတယ်ပေါ့ဆိုတော့ကျမကဒါအစိုးရတင်တဲ့သူတွေကဒါသူတို့သဘောနဲ့သူတို့ယုံကြည်မှုနဲ့သူတို့ရည်ရွယ်ချက်တစ်ခုနဲ့တင်တာဖြစ်မယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းမဲ့အပြည့်အစုံနဲ့ဆက်တော်နဲ့ပေါ့နော်ဒီအစိုးရတောင်းရင်ရှိသူတွေကိုတော့ကျမကဒါလေးကိုတော့တိကျပြန်စဉ်းစားကြည့်ခြင်းနဲ့ပေါ့ဒီလေးခုဟာအလေးသမီးတွေကိုတကယ်ပဲကာကွယ်ချင်တာလားတကယ်ပဲကျမတို့အလေးသမီးတွေကိုနော်ချစ်လို့တနာလို့နော်ဟိုကာကွယ်ပြီးတော့ဆောင်ရှောက်ချင်တာလားပါရည်ရဲ့ချက်လေးတေချာလေးပြန်တုံးတက်ဖို့လိုမယ်လို့ထင်တယ်။အမျိုးသမီးတွေကာကွယ်မယ်ဆိုလို့ကျမတို့မတန်းနေတယ်မှာနေတာဗုဒ္ဓဘာသာဝင်အမျိုးသမီးတွေကြီးရဲ့မဟုတ်ဘူး။အခြားဘာသာဝင်အမျိုးသမီးတွေလည်းအများကြီးရှိပါတယ်။ဒီအမျိုးသမီးတွေအတွက်လည်းဖြည့်တင်းစဉ်းစားရမယ်ပေါ့။နောက်ဥပဒေတစ်ခုပြဋ္ဌာန်းတဲ့အခါမှာဥပဒေကလူမျိုးတစ်ခုဘာသာတစ်ခုတည်းကိုပဲဥတည်ပြီးတော့ကာကွယ်တာမျိုးမဟုတ်ဘဲတိုင်းပြည်ထဲမှာနေတဲ့နိုင်ငံသားအလုံးကိုအကျိုးရှိစေမယ့်ဥပဒေမျိုးဆိုရင်တော့ပို့ပြီးတော့အစဉ်ပြေလိမ့်မယ်။ပို့ပြီးတော့ကောင်းလိမ့်မယ်။နောက်ပြီးတော့ဒီဒီတွေကကျမတို့အမျိုးသမီးတွေကိုပဲတည့်ရက်တက်ရောက်မှာမဟုတ်ဘူးနဲ့။နောက်ကျမတို့အခုချိန်မှာတွားနေတဲ့အမျိုးသားပြန်လဲပြင်းရည်နောက်ငင်းချမ်းရေးစွန့်မြူပွဲတွေမှာဒီဥပဒေတွေကြောင့်တွားပြီးထိခိုက်မှုတွေကျမတို့ဖြစ်နိုင်တာကိုလည်းမြင်နေရတယ်။ဒီဥပဒေဒီဗုဒ္ဓဘာသာနဲ့အခြားဘာသာများကိုတိတိကျကျကိုခွဲခြားဆက်ဆံလိုက်တာမျိုးဖြစ်တဲ့အတွက်ကျမတို့တိုင်းနာလက်နက်ကိုင်းဆိုတာအများစုကဟိုနော်ခရီးယန်ဘာသာအခြားဘာသာကိုကိုယ်ပြတဲ့သူတွေလည်းပါနေတဲ့အခါကျတော့ကျမတို့ကဒါတွေကိုတိတိကျကျပြန်ပြီးတော့စဉ်းစားစီခြင်းနဲ့နောက်ပြီးတော့လက်ရှိရှိနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကောတကယ်ကောနော်ကိုက်ညီရလားကျမတို့တောင်မှမထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါဒါပေမဲ့အဲ့ဒီရှိနေတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေတွေကကြောထားတဲ့ဟာတွေနဲ့ကောကိုက်ညီရလားဆိုတာတော့တိတိကျပြန်စဉ်းစားစီခြင်းနဲ့ကျမတို့အမျိုးသမီးအလုံးကိုကာကွယ်စီခြင်းနဲ့ဆိုရင်တော့ဒီဥပဒေတွေနဲ့ဒီလိုတိတိကျကျအချိန်လေးကုန်ဝေးလေးကုန်ပြီးတော့လေးကူအောင်ထုတ်ယူကြမလို့တကယ်ကာကွယ်ခြင်းနဲ့ဆိုရင်ကျမတို့ကအမျိုးသမီးများအားလုံးအကျန်းဖက်ဆိုင်ရာရေးမှကာကွယ်တဲ့ဥပဒေမျိုးကိုပဲတကယ်လို့မင်းအမြန်ဆုံးတိတိယောက်ပြဋ္ဌာန်းပေးဖို့လိုတယ်။ဒါနဲ့ပတ်သက်ပြီးဆက်တည်းပြောချင်တာကအဲ့ဒီအမျိုးသမီးများအကျန်းဖက်ကံမှုမှာကာကွယ်ရေးမျိုးသမီးကာကွယ်ရေးဥပဒေဆိုတာကိုအခုဒီဒီလိုနဲ့ဝန်ကြီးဌာနနဲ့အမျိုးသမီးရာနဲ့ကျမတို့ဒီအမျိုးသမီးဖွဲ့ရင်းနဲ့ပူးပေါင်းပြီးလုပ်နေတဲ့ဟာနှစ်နှစ်ရှိနေပါပြီ။အခုထိအကောင့်ထဲမပေါ်သေးဘူး။ကြားထဲမှာဒီဥပဒေလေးခုကပေါ်လာတဲ့အခါကျတော့ဟိုဟာလည်းနှောင့်နှေးနေတယ်။ဒါလည်းပေါ်လာတဲ့အခါကျတော့ဥပဒေကအမျိုးသမီးများကကိုယ်ဥပဒေကပို့ပြီးတော့နှောင့်နှေးတယ်လို့ဖြစ်သွားမှလည်းကျမတို့စိုးရိမ်နေ။တကယ်တော့ကျမတို့အမျိုးသမီးတွေအတွက်ကိုကာကွယ်ခြင်းနဲ့လုံခြုံမှုပေးစီခြင်းနဲ့ဆိုတော့ကျမတို့ကနှစ်နှစ်ကျော်ကြာအချိန်ယူပြီးတော့ဝန်ကြီးဌာနတွေနဲ့ကျမတို့အမျိုးသမီးတွေနဲ့တကယ်ကြံ့ကျင် ဲ့ပညာရှင်တွေနဲ့တာဝန်မိဆွဲထားတယ်နိုင်ငံတကာစံနှင်းစံနှုန်းတွေနဲ့လည်းညီတဲ့ဥပဒေကိုပဲကျွန်တော်တို့ကတော့အမြန်ဆုံးပြတ်ထန်းပြီးဖြစ်ခြင်းနဲ့စိတ်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးချင်တာခုနမျိုးဆောင်ဥပဒေကျမ်း၄ခုနဲ့ပတ်သက်လို့အမျိုးသမီးအဖွဲ့တွေအပါအဝင်ဒီရပ်ဖက်လူမှုဖွဲ့စည်းတွေကကန့်ကွက်ကြတာကျွန်တော်တွေ့ရပါတယ်အဲ့တော့တစ်ဖက်မှာကျွန်တော်ပြန်ကြည့်တာဒီမျိုးဆောင်ဥပဒေနဲ့ပတ်သက်လို့လူလားတဲ့တောင်းဆိုကြတဲ့အင်အားစုကအာဏာရှိတဲ့အတိုင်းဝိုင်းမှာပါတယ်လို့လူမှုအတိုင်းဝိုင်းနဲ့မှလည်းတော်တော်ဩဇာရှိတဲ့လူတွေရှိနေတာတွေ့ရပါတယ်အဲ့တော့မက်ခင်လီတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆွေးနွေးတဲ့ခါမှာကလူလူလက်လက်ရှိရလားကောင်းမွန်ဟိုချောချောမွေးလုံနိုင်ရလား
အဲ့ဒါကိုလေကျွန်မတော်တော်ဟိုမှာစိတ်မကောင်းဖြစ်ပါတယ်ကျွန်မတို့ကအဲဒေါက်တာနိုင်အောင်လည်းပြောသွားပါတယ်ကျွန်မတို့မှာလွတ်လပ်စွာပြောဆိုခွင့်ရှိပါတယ်မိမိရဲ့ဆန္ဒကိုတင်ပြခွင့်ရှိပါတယ်လို့ပြောပေမဲ့တတိထဲမှာတော့အမျိုးသမီးတွေမပါရတယ်လို့ဖြစ်နေတယ်ဥပမာကျွန်မတို့ဒီလေဒီဥပဒေလေးချင်းနဲ့ပတ်သက်လို့ကျွန်မတို့ရဲ့အမြင်ကျွန်မတို့ဆန္ဒကိုအရင်ကျေးဇူးမှုနဲ့နော်မိမိဆန္ဒမိမိပေါ်ထုတ်တယ်မိမိအမြင်မိမိယုံကြည်ချက်ကိုကျွန်တော်ပုံမှန်ငင်းပြောတယ်ဒါပေမဲ့ဘသူ့ကိုမှထိခိုက်စေတဲ့စကားမျိုးနော်မပြောဘူးငင်းပြီးတဲ့အတုံးဆုံးမျိုးမပြောနဲ့နဲ့ကျွန်တော်ပြောခဲ့ပြီးမယ်ဒါပေမဲ့ကျွန်တော်အမျိုးသမီးတွေကိုပြန်ပြီးတုံ့ပြန်မှုတွေအင်တန်မှကြောက်စရာကောင်းတယ်နော်အသက်အငယ်လည်းရှိနိုင်တယ်မကြောက်မမနာတာကျွန်တော်တခါမှမကြောက်ဘူးတဲ့အတုံးဆုံးတွေအပြုမှုအကျိုးဆိုတွေနဲ့လောက်တာမျိုးတွေတွေ့လာတဲ့အခါကျတော့ကျွန်တော်ကပို့ပြီးတော့အိုးဘယ်လိုကောင်းလဲပြတ်မှတ်ထားခံရနေရဲ့အမိသားမျိုးဖြစ်နေတယ်ဆိုတာကိုတော့ကျွန်မတော်တော်စိတ်မကောင်းစရာတွေ့ရတယ်။ခုနတစ်ချက်တည်းကကျွန်မပြောချင်တာကကျွန်တော်ဒီပွင့်လာတဲ့အခြေအနေလေးမှာကျွန်တော်အမျိုးသမီးအပေါင်းအဝင်အခြားသောနော်အရေးအရာမှာတက်ကြွကြတဲ့လူခွင့်ရေးမှာတက်ကြွကြတဲ့သူတွေအားလုံးကပို့ပြီးတော့ကျွန်တော်တက်တက်ကြွရှိလာတယ်ပို့ပြောရဲသူရဲရှိလာတယ်။ဒါပေမဲ့တစ်ဖက်ကလည်းအဲ့ဒါကိုကျွန်တော်တို့ဒါနိုင်ငံရေးနော်လက်နက်တပွဲပို့ပြီးတော့အသုံးချလာတယ်ပြတ်မှတ်ထားလာပြီးတော့ကိုယ့်ရဲ့နော်ယုံကြည်မှုကိုယ့်ရဲ့အတန်ကိုတော့မှထုတ်လို့မရလှုပ်လို့မရအောင်ဒီလိုမျိုးတွေနော်တစ်ဖက်ကနေပြီးတော့ဝိုင်းဝန်းပိတ်ချုပ်ပြီးတော့ဟိုဝေဖန်တာတွေရှုံချတာတွေတိုက်ခတ်တာတွေရှိလာတဲ့အခါကျတော့ကျမကတော့ဒါတွေကိုတော်တော်စိုးရိမ်ပါတယ်ဟိုဒီမကူစီတကယ်သွားမယ်ဆိုရင်မိမိအမြင်မိမိဟိုယူဆဖို့လွတ်လပ်ဆုံးလုံးစွာပြောဆိုခွင့်ရှိတယ်ဒါပေမဲ့တစ်ဖက်လူကတော့တိုက်ခတ်ပြီးတော့အောက်တန်းကြတဲ့နေ့တွေနဲ့တော့မလုပ်နိုင်ဘူးကျမကတော့ဒီလိုပဲနေမှာ
ဟုတ်ကဲ့မခင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ဒီနောက်ထပ်ဆွေးနွေးမယ့်လူပုဂ္ဂိုလ်တခုဖိတ်ခေါ်ချင်ပါတယ်မြန်မာနိုင်ငံရှိနေကွန်ရက်ကရှိနေဦးသိန်းတန်းဦးပါကြားမယ်ထင်ပါတယ်ဦးသိန်းတန်းဦးကျွန်တော်လူခွေနဲ့ပတ်သက်လို့လက်ရှိဒီနှစ်ထဲမှာခုနပြောခဲ့လို့ပေါ့လွှတ်တော်ပဲဒီမှာဥပဒေပြဋ္ဌာန်းတာတွေရှိပါတယ်အဲမီဒီယာဥပဒေလိုဟာမျိုးတွေရှိမယ်နောက်တခြားဒီမီဒီယာကိစ္စတွေဘာလို့နဲ့ပတ်သက်လို့သူတို့ကြိုးစားနေတာရှိပါတယ်ခင်ဗျာအဲ့တော့အဲဒီဥပဒေပြဋ္ဌာန်းမှုတွေဥပဒေအရအကာအကွယ်ပေးနိုင်တဲ့အခြေအနေမြန်မာနိုင်ငံမှာဒီနှစ်အတွင်းမှာဘယ်လောက်ထိလှုပ်ဆောင်နိုင်ပြီလို့ယူဆလို့ရပါလဲခင်ဗျာ
ကျွန်တော်တော့ဥရီနဲ့ကာကွယ်ပေးနိုင်လို့မယူဆပါဘူးခင်ဗျဥပအထင်ရှားဆုံးဥပမာကကျွန်တော်တို့ဒီ2012ခုနှစ်ငြိမ်းစုစည်းဥရီပေါ့နော်ပုံမှန်17လို့ပြောတဲ့သူပြည်များရဲ့ဒီပုံမှန်ဆိုရင်ပတ်စုံချင်ဥရီပုံမှန်354ခါခွေးမှာနိုင်ငံသားတိုင်းကိုအလိုတရားဝေးရပါခွင့်ရေးပြည်အနှင်းထားပြီးဖြစ်တဲ့လွတ်လပ်စွာစုဝေးခွင့်နဲ့အာစီတန်းရဲ့ခွင့်ကိုရုပ်သိမ်းတဲ့ဥရီဖြစ်နေကြတော့ပတ်စုံချင်ဥရီကအမြင့်ဆုံးဖြစ်တဲ့အတွက်ဒီဒီဥရီကိုဘယ်သူမှရုပ်သိမ်းလို့မရဘူးဒီခွင့်ရေးကိုအဲ့ဒီခွင့်ရေးကိုပုံမှန်ဆက်ရှင်နဲ့ရုပ်သိမ်းထားတယ်ပြီးတော့ပို့ပြီးတော့ရုပ်ပြဆင်းနေဖြစ်တာအဲ့ဒီဥရီမှာတဦးတဲ့ပို့တော်နိုင်ငံသားများဒီဆိုပြီးတော့နိုင်ငံသားတဦးတဲ့ပို့အောင်စုဝေးစီတန်းတဲ့လည်းရင်ဒီဥရီနဲ့ရေးယူရမယ်လို့ပြောပြီးမဲ့တယောက်တည်းဆန္ဒပြတယ်ကိုလည်းပုံမှန်ဆက်ရှင်နဲ့ရေးယူတယ်တရားဥပဒေလက်ခံတယ်နောက်တစ်ခါကျွန်တော်တို့ပြစ်ဒဏ်နဲ့ချဒါတွေကအများကြီးပါပဲကျွန်တော်တို့အခုမြင်တွေ့နေရတာဒီ2014မှာပေါ်ပေါက်ခဲ့တဲ့ဖြစ်စဉ်တွေကတော့ကျွန်တော်တို့ဗမာပြည်နိုင်ငံရေးမှာဒီလူခွင့်ရေးနဲ့ဒီမိုကရေစီကဏ္ဍစိတ်ကမ်းပြီးသွားတော့ဒီမိုကရေစီဆိုတာတကယ့်အနှစ်သာရအားဖြင့်မတင်တနတ်တဲ့ဒီမိုကရေစီကြာတနာမှနွားချမ်းသာဒီမိုကရေစီစင်ပစနှံပက်ဒီမိုကရေစီဆိုတာကိုကျော်လုံးပေါ်ပြတဲ့ဥရီနဲ့ဖြစ်စဉ်တွေပဲဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တရရှင်တူရဲ့စာဖတ်ပြချင်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပြောပို့တာဥလထွန်းတကုံမျိုးတက်ကပါသူကတော့ပြောတာလေကျွန်တော်နှစ်ချုပ်ပြီးတော့ဖတ်ပြပါမယ်ဒီ2014ခုနှစ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေကတော့တဲ့ဂျိုကတ်အောင်အနေဆုံးအစိုးဆုံးအခြေအနေရောက်နေပြီဆိုတာကိုသူအခိုင်အမာပြောနိုင်ပါတယ်တဲ့အထူးသဖြင့်ဒီအလွတ်သတင်းတောက်ကိုပါကြီးစစ်ချုပ်မှာတရက်မှန်တည်ဆုံမှုနဲ့အခုနောက်ဆုံးလက်ပတော်မှာဒေါခင်ဝင်းလက်နက်ကန်ရဲတွေရဲ့တရက်ကြီးစံနဲ့ဥကောင်းပွင့်တည်ဆုံမှုတွေကမငင်းကွယ်နိုင်တဲ့တက်တည်ဖြစ်ပါတယ်တဲ့ဘာပဲပြောဒီလွတ်လပ်တဲ့တရားရုံးမှာဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအများပြည်သူရှေ့မှောက်တရားမျှတဆိုတာစစ်ဆေးဖော်ထုတ်နိုင်ပါတယ်ဒါပေမဲ့အဲ့လိုကတော့ဖြစ်လာခဲ့တာမရှိဘဲနဲ့တရားရုံးတော့မှာစစ်ဆေးဖော်ထုတ်ခွင့်တောင်မရှိတဲ့ပြစ်မှုစီရင်ခြင်းကနေကင်းလွတ်နေမှုတွေပြည်တွင်းမှာဖော်ထုတ်နိုင်မှုတွေလုံးဝမဖြစ်နိုင်တာကိုဒီလက်ပတော်မီးလောင်ဘုံတုံးတဲ့အကြမ်းဖက်မှုကြီးကတည်တည်ပြပါရတယ်တဲ့ပြစ်ဒဏ်စီရင်ခြင်းမှာကင်းလွတ်နေမှုဒီ impunity ကို ဒီအရင်ရှင်းတော့မှလူခွင့်ရမြင့်တင်မှုဆိုတာကိုပြောကြအောင်ဆိုပြီးတော့တိုက်တွန်းချင်ပါတယ်ဆိုပြီးတော့ဥလာထွန်းတကုံမျိုးတက်ကပြောပါတယ်ခင်ဗျအဲ့တော့သူကြကြဖြစ်စီနေမှာဆိုရင်ခုနဥလာထွန်းပြောသွားသလိုပါပဲကျွန်တော်ဒီနေ့တည်းမှာအလွတ်တရင်တော့ကိုပါကြီးကိုစစ်တက်ကပြစ်ခတ်ခဲ့တဲ့ကိစ္စအောင်မကြခင်ရဆိုလို့ရှိရင်လက်ပတောင်းကိစ္စနဲ့ပတ်သက်ပြီးတော့ဒီတောင်တူဒေါခင်ဝင်းဆုံးသွားတဲ့ကိစ္စတွေရှိခဲ့ပါတယ်အဲ့တော့ကျွန်တော်ဒီတည်းကပဲကိုပါကြီးရဲ့ဇနီးလည်းဖြစ်တယ်နောက်မြန်မာနိုင်ငံရဲ့အမျိုးသမီးရဲ့ဒီမိုကရေစီကွန်ရက်ရဲ့တောင်ရှိသူဖြစ်တဲ့မတနာကျွန်တော်ဖိတ်ခေါ်ချင်ပါတယ်မတနာကြားရမယ်ထင်ပါတယ်ခင်ဗျာဟုတ်ကဲ့မတနာကြားပါလားခင်ဗျာဟယ်လိုမတနာကြားပါလားခင်ဗျာမတနာကြားပါလားခင်ဗျာဟုတ်ကဲ့မတနာကျွန်တော်လိုင်းပေါ်နေကျွန်တော်ပျောက်နေလို့ပါအခုကျွန်တော်ဦးသိန်းတန်းဦးပဲအဲ့ဥပဒေကိစ္စနဲ့မေးချင်ပါတယ်သူကတော့ခုနကဥလထုံပြောသွားတဲ့အထက်မှာပါပဲခုနက impunity ကိုအရင်ရှင်းတော့မှလူခွင့်မြင့်တင်မှုဆိုတာဖြစ်နိုင်ပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ပြောပါတယ်ဦးသိန်းတန်းဦးရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အာ impunity ကဖွဲ့စည်းမှုချောင်းလို့ပါတရားဝင်ပေးထားလေတော့ဒီကတရားဝင်ကာကွယ်ပေးထားတယ်ခင်ဗျာကာကွယ်ပေးထားတော့ကျွန်တော်တို့ကဖွဲ့စည်းမှုချောင်းတွေမပြင်းမဲနဲ့ဘာမှလုပ်လို့ရနိုင်တဲ့အနေထားတော့မရှိဘူးအမှုတစ်ခုကျင်းလိုက်လဲကျွန်တော်တို့ကဟိုတရားရုံးတွေကိုပြောရလို့ရှိရင်တော့ဟိုတရားရုံးတွေမှာဒီအတက်ငယ်ဆုံးကျူးစားဆောင်တာတွေရှိပေမဲ့ဖွဲ့စည်းမှုချောင်းတွေကတရားရုံးမှာမလွတ်လပ်ပါဘူးကျွန်တော်တို့ကလွတ်လပ်တဲ့တရားစီရင်မဖြစ်နိုင်ဘူးအုပ်ချုပ်မှုအာဏာပိုင်နဲ့ဒီကဒီအုပ်စိုးသူကဝင်ရောက်ဆွဲဖက်တာတွေဒါအများကြီးကျွန်တော်တို့တွေ့နေရပါတယ်ဝင်ရောက်မဆွဲဖက်ဘူးလို့ပြောတော်တယ်ပဲဟိုလက်တွေ့တွေ့နေရတယ်ဥပမာသူကတော့မှဒေါက်တာဝင်းတန်းနဲ့ပြတ်တက်ခံရတယ်ဒီကိစ္စကျွန်တော်တို့ဆက်စောင့်ကြည့်နေတယ်မိသားစုကလည်းတရားကိုဆရာတော်ဦးဒိတ်ခညာနာပါတယ်မိသားစုကသွားပြီးတော့ညောင်မင်းကြီးရဲစခန်းမှာမှုဖွင့်ထားပြီနောက်သိမှုသိချင်းဒီမှာဖွင့်ပေးတယ်ဒီကိစ္စဘယ်လိုဆောင်ရမလဲကျွန်တော်တို့ဘယ်လောက်လုပ်နိုင်မလဲဆိုတာကအဖြေပေးမှာပဲအဲ့တော့ခုကအင်ဂျင်နီယာကဖွဲ့စည်းပုံချဲ့ဝင်မှာလည်းရေးထားတယ်ဖွဲ့စည်းပုံချောင်းတွေမပါဘဲနဲ့လေကျွန်တော်တို့လုပ်များရရှိတယ်ဥပမာအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံချင်းညာကွန်ရက်ကတော့ကျွန်တော်တို့ဒီရင်းနှီးမြှုပ်နှံမှုကော်မရှင်ကိုဒီတရားရုံးချုပ်ကိုဒီဟိုဟာရန်ကုန်တရားရုံးကိုရောင်းစားတဲ့ကိစ္စတရားမမှုဆွဲဆိုတာတောင်မှကျွန်တော်တို့အမှုတင်ပြီးတော့တကြီတိဒါကကောင်းကွန်ထမ်းဆောင်ထားတာကျွန်တော်တို့လက်ခံမယ်လက်မခံဘူးပြောနိုင်နေဘူးဆိုတော့အဲ့လိုညီထားတွေရှိတော့နှစ်မျိုးတောင်ရှိနေတယ် impunity ကစာနဲ့ဖွဲ့စည်းပုံချောင်းမှာတရားဝင်ရေးထားတဲ့ကိလို့ရှိတယ်လို့နိုင်မှုနဲ့အာဏာပိုင်တွေကိုတို့မို့အုပ်ချုပ်မှုအာဏာပိုင်တွေတက်ဆိုင်ရာအစင်းလင်းကိုတရားစွဲဆိုပြီးခွင့်မပြုအောင်ကျွန်တော်တရားရုံးကမလုပ်ကန်ဆောင်မလုပ်ရဲမကန်မဆောင်ရဲရဲတဲ့ဆိုတဲ့ကိလို့ကြည့်နေသေးတယ်လို့ကျွန်တော်ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျအူတင်တန်းကိုကျေးဇူးပါကျွန်တော်မတနာလီလိုက်မပြောင်းအောင်ဒီပါမတနာကြားရမယ်ထင်ပါတယ်ခင်ဗျ
ဟုတ်
ကဲ့မတနာကျွန်တော်ခုနပြောသွားတဲ့ထဲမှာတော့ဒီဥလထွန်းတကုံမျိုးသိရေးသွားတဲ့စာထဲမှာတော့ခုနဒီနှစ်ထွန်းမှာအလွတ်သတင်းတော့ကိုပါကြီးပြစ်တက်ခံရတဲ့ကိစ္စပါဝင်မကြခင်ကတောင်သူကြီးဒေါခင်ဝင်းသိဆုံးတဲ့ကိစ္စဒါတွေကိုသူကလူခွင့်ချုပ်ဖောက်မှုတွေမှာထင်ကြရအနေနဲ့သူထောက်ပြထားပါတယ်သူကတော့ impunity ရှိတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကမတနာအနေနဲ့ကိုပါကြီးကိစ္စမှာတရားဥပဒေကြောင်းရလဲစူးစမ်းနေတာကျွန်တော်ကြားရပါတယ်ခင်ဗျာအဲ့တော့လက်ရှိအခြေအနေရဥပဒေအရဘယ်လောက်ထိအရေးယူနိုင်အောင်ဆောင်ရွက်နိုင်ပြီလို့မြင်ပါလဲဖြစ်ခဲ့တဲ့ကိစ္စပေါ်မှာ
ဟုတ်ကဲ့ဖြစ်ခဲ့တဲ့ကိစ္စမှာဥပဒေရရင်ဆောင်ရွက်နိုင်တာဘာတစ်ခုမှမရှိသေးဘူး။ဟောဒီမှာစုံစမ်းစစ်ဆေးရေးကော်မရှင်တည်းရပေါ်ပေါက်လာတယ်ဆိုတာတစ်ခုတော့ရှိရဲ။ဒါမှစုံစမ်းစစ်ဆေးရေးကော်မရှင်ဆိုတာလည်းဖြစ်လာတဲ့ပြဿနာပေါ်မှာဟိုထိထိရောက်ရောက်ဘယ်လိုရင်ဆောင်ရွက်နိုင်လဲဆိုတာပေါ်ပြထားခြင်းမဟုတ်ဘဲနဲ့ဖြစ်ပေါ်လာတဲ့ပြဿနာကိုဖုံးပြဖို့အတွက်ပဲအဓိကထားပြီးတော့ပေါ်လာတဲ့စုံစမ်းစစ်ဆေးရေးကော်မရှင်လို့ဖြစ်နေ။အခုဟာကဥပဒေရကျွန်တော်တို့တရားစွဲထားတာဆိုလို့ရှိရင်ဒီမှာဒီကိုပိုင်တခုတည်းကဆယ်လပိုင်း25ရက်နေ့လေဒီမှာတရားဆွဲထားတာအခုဆို12လပိုင်းလောက်ကုန်ထိရောက်ရှိလာပြီပေါ့နော်ဒီတရားရုံးကအကြောင်းကြားခြင်းတော့လည်းကောင်းရဲစခန်းအကြောင်းကြောင်းကြားခြင်းတော့လည်းကောင်းမရှိတဲ့အပြင်ရဲစခန်းနဲ့မြို့နယ်မှာပေးထားသောဖုန်းနံပါတ်များကိုကူးဆက်ပြတဲ့အခါလုံးဝဆက်ပြလို့မရရှိတယ်လေဒါဟာဆိုလို့ရှိရင်ဒီလူတည့်ရက်ဖက်ကကူညီမယ်ဆိုရဲရဲတပ်ဖွဲ့ဝင်တွေရဲ့ရဲတပ်ဖွဲ့ရဲ့အကူအညီလည်းမရတယ်လို့တရားရုံးရဲ့ဥပဒေရဲ့အကူအညီလည်းဒီမှာမရနိုင်တဲ့အခြေအနေမျိုးဖြစ်နေပါတယ
်ဟုတ်ကဲ့ဒါပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်ထဲမှာကျွန်တော်သတိထားမိတာတစ်ခုကအခုစစ်တပ်နဲ့ဖြစ်တဲ့ပြဿနာဆိုအရင်ကဆိုရင်တော့စစ်တပ်နဲ့ဖြစ်လို့ရှိရင်စစ်တရားရုံးမှာပဲသူတို့တရားစီရင်ရတာပေါ့ဒါပေမဲ့စုံစမ်းကော်မရှင်ရဲ့သူတို့အကြံပြုချက်ထဲမှာဒီအမှုကိုအရက်ဖက်တရားရုံးမှာစစ်ဆေးဖို့ဆိုတဲ့သူတို့ရဲ့အကြံပြုချက်တစ်ခုပါပါတယ်အဲ့ဒါကကောင်းလာတဲ့နည်းနည်းလေးလက္ခဏာတိုးတက်လာတဲ့ဟာပြောလို့မရဘူးလား
ဟုတ်ကဲ့အဲ့ဒါကလက္ခဏာတိုးတက်လာတဲ့လူတော့ပြောလို့ရတယ်ဒါပေမဲ့ကျမကနေဘက်တရားရုံးမှာတရားစီရင်ပေးပါဆိုတဲ့စာကိုဒီကော်မရှင်အစီရင်ခံစာမထွက်ခင်တပတ်လောက်အလူတွေကကျမကသမရနဲ့ ชุดต่อสิ่งประชาชนทางนั้นเนี่ยน่าที่นี่มันยังมีการลุกขึ้นกันใช่ไหมจะมาก็ยินดีที่ชาวต่างชาติเนี่ยการหาอะไรก็มาเราเอ้ยทางวัดงานจะกู้เงินมาทุกเดือนเราเอ้ยไปปูมาคนเส้นมาปลาได้บ่เนาะที่หาด้านเล็กๆเล็กๆที่เจนตรงนี้เลยปูมาอุบลีได้จะมาเป็นทางอาชีพเอ้ยข้าจะรอจะมาเนี่ยที่หาวัวซาโกมาเป็นเนี่ยที่เรามีการลุกขึ้นกันใช่ไหมที่เราเจอเรื่องนี้จะมาเห็นเลยมาแข่งซ้ำมุกมีว่าจะมีชุดต่อไหนมาบ่เนาะ ถ้าเป็นแม่จะมากที่ที่เสียใจนั่นเป็นไรด่ากันอีกทีหนึ่งทำแม่จะมากที่ที่เสียใจนั่นเป็นไรด่ากันอีกทีหนึ่งแต่เมื่อมาเจอตัวพ่อเจ้าแม่เป็นยังไงมาสิ่งที่ชีวิตเลยเด้อเกี่ยวอะไรด่าฮะอาทิตย์ก่อนมีสาวเมื่อมาเรื่องนี้จริงๆอะมาแม่โดนเลยมาคุยกับที่กันนั่งไม่เจ้าจะมีชีวิตเลยแต่เด็กๆก็เยอะเลยทั้งนี้เยอะเลยเสียอุบลีมาเลยป่าวมันดีด่าเลยแต่หาหน้าไม่เจ้าจะมีชีวิตอย่างเงี้ยสันที่เอามีชีวิตอย่างเงี้ยแต่เมื่อม
โอเคคุณสุนัน
ท์เจ้าคาเฟ่ชื่ออะไรดีแล้วก็นอกก็ไม่มีอย่างนี้ไหนดีอ
่ะคุณสุนันท์คอมมิชชั่นเนี่ยอาชีพอะไรถั่วลาปีเนี่ยนอกป้ายมาก็บาเมียเตียยี่ยาทูจาถั่วลาผีถั่วลาใช่ป่ะแล้วเค้าบาบีตู้ตะลาหมู่ใช่ป่ะแล้วတွေ့มา
အခုတည်းကတိုးတက်လာမှုမရှိပါဘူးအခုဆိုလို့ရှိရင်ကျမတို့အနေနဲ့ဒီကော်မရှင်စီရင်ခံစာကိုလည်းကျမအနေနဲ့တောင်းခဲ့ထားတယ်ချက်စပေးတဲ့နဲ့တောင်းခဲ့ထားတာရှိတယ်ပေါ့နော်ဟိုဖုံးကွယ်မှုတွေဟိုနောက်ဖက်လိုက်မှုတွေအများကြီးရှိရယ်ဆိုတော့အချက်တွေကျမထောက်ပြပြီးစပေးတဲ့ကောင်းခဲ့ထားတာရှိရယ်ဒီနောက်ပိုင်းဘာမှထူးခြားမှုမရှိဘူးအဲ့ကဲကြောင့်ကျမရဲ့ရှေ့နေဥရောပကျောင်းအနေနဲ့ရှေ့တော်ဒီစာချုပ်ကိုဒီရှေ့တဲ့ဘက်အတွင်းကိုသင်ခံအောင်ကြိုးစားရမယ်ဒါမှကျမတို့ရဲ့ဥပဒေကြီးကဒီမှာဥပဒေပေါင်းတွင်းရလက်ထုံးလုံးမျိုးတိုင်းကျွန်တော်ဘက်စင်မျိုးဘက်စင်ကြိုးစားသွားတာပ
ါဟုတ်ကဲ့မတနာကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုဒီအင်ပြူပြစ်တံစီရင်ခြင်းမှာကင်းလွတ်နေမှုဆိုတဲ့ impunity ကိစ္စနဲ့ပတ်သက်လို့နည်းနည်းလေးတင်ပြီးတော့ဆွေးနွေးကြပါလေကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ကြပါလေခင်ဗျာ impunity ကိစ္စနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်အရင်ကလူခွင့်ချိုးဖောက်မှုတွေကျွန်တော်ပြန်ပြီးတော့ပြောရမယ်ပြန်ပြီးရေးယူရမယ်ဒီကိစ္စတွေဖြစ်လာတဲ့ခါကျတော့လက်ရှိသွားနေတဲ့အသွင်ကူးပြောင်းရေးမှာစစ်တပ်ကတော်ဝင်ရှိတဲ့ဗိုလ်ချုပ်ကြီးတွေကိုနိုင်ပါတဲ့ခါကျတော့ဒီ impunity ကိစ္စကိုသိရှိတန်းတင်လို့ရှိရင် transition ပေါ့အသွင်ကူးပြောင်းရေးရချောမှုဖြစ်နိုင်ပါမလားဒေါက်တာနိုင်အောင်မြင်သိချင်ပါလေ
အော်ကျွန်တော်မြင်ရရသပြန်လေတက်မြေးရေးဆိုတာကကျွန်တော်နားလည်သလောက်ကတော့ဘာလဲဆိုတော့အတိတ်ကအမားတွေဝန်ခံရမယ်။နောက်ရှိဘယ်လိုကောင်းသွားမှာဆိုတော့လက်ခံနိုင်တဲ့ဥဆောင်မှုရှိမှခုနပြောသလိုအမျိုးသားပြန်လေတက်မြေးရေးအခြေခံအောက်ကနေပြီးတော့တင်မုံချေကြီးပေါ့ဗျာ။နောက်အဲ့လိုဖြစ်ရမယ်။ဒါအခုအချိန်ဒီမှာကျွန်တော်ဒီကြည့်နေတာကတွေ့နေတာကဘာလဲဆိုတော့စန့်ကျင်ပဲဆိုရင်ပက်ပက်ဆက်ဆက်ဖြစ်နေမယ်ပေါ့ဗျာ။ဆိုတော့ကဟိုဟိုဆရာတို့ပြောတဲ့ဟိုကိစ္စမျိုးဆိုလို့ရှိရင်အဲကယေရှုစီဥတွေပေါ့အခုကဘလောက်တောင်ဖြစ်နေလဲဆိုတော့စင်နလက်လက်ကပါမစ်တင်တင်တယ်နော်လူ9000တဲ့ပို့ဟိုဘာ9000ဟို200ဖြစ်သွားမယ်အရေးယူတယ်စိုက်မှုမှာတက်ဖို့မှအရေးယူတယ်ဆိုတော့ဟိုနှိတ်ကွချင်တဲ့စိတ်ကရှိနေပြီဒါလေအဲ့တော့စန့်ကျင်ပဲဆိုလို့ရှိရင်ပက်ပက်ဆက်ဖြစ်နေမယ်နောက်ပြီးတော့ငါလူဆိုရင်အကြက်ကာမယ်ဆိုရဲစိတ်ရှိနေသေးရတော့အပြုသားတံပြန်တဲ့မြေကြီးနဲ့ခုနကပြောတိမ်မုန်းချီဆိုတာမဖြစ်နိုင်ဘူ
းဟုတ်ဟုတ်ကဲငါလူရင်အပြက်ကာမယ်ဆိုတာဘလို့သဘောရအောင်ပြောတာလေခင်ဗျအ
ခုဟိုကလည်းကိုပါကြီးကိစ္စလေးပြောပြောလားဟိုဘယ်လိုအရေးယူညီသေးတဲ့ကိစ္စလေးပြောပြောဆိုတော့အဲ့လိုကိစ္စမျိုးတွေမှာတရားစီရင်ဥပဒေထဲမှာတရားစီရင်စနစ်ထဲမှာကငွေများရင်ငွေနိုင်ဆိုတဲ့ကိစ္စတွေအဖြစ်နေတယ်အထက်လူကြီးအမိတ်အစိုးရအမိတ်နော်အာဏာပိုင်တွေရဲ့ဒီညွှန်ကြားချက်တွေကလာနေတဲ့ဥဆောင်မျိုးမှာကျွန်တော်တို့ဒီတရားစီရင်မှာဘာမှကိုအမှန်တရားကိုမရနိုင်ဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်ဟုတ်ကဲ့ကျွန်တော်ခုနမြေရကိစ္စနဲ့ပတ်သက်လို့ပါတစ်ဆက်တည်းဆက်သွားခြင်းပါလေခုနကကျွန်တော်ဆွေးနွေးပွဲဆိုပြီးတော့ဥလှမြင့်ကနေပြီးတော့မန္တလေးကနေပြီးတော့ပေးထားတဲ့စာပို့ထားပါတယ်အဓိကတော့ကျွန်တော်အပြည့်မဖတ်တော့ပါဘူးဒီလေယာမြေကိစ္စမြေသိမ်းရသိမ်းကိစ္စကမရှင်းနိုင်နေတဲ့ပြဿနာဖြစ်နေတယ်ဒီကိစ္စနဲ့မရှင်းနိုင်လို့ကတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးမျှော်လင့်တိုင်းဝေးနေပါမယ်ဆိုပြီးတော့တုံးထားပါတယ်ခင်ဗျာကျွန်တော်အဲ့မှာပြောချင်တာကဒီမြေရကိစ္စတွေတော်တော်များများကအရင်တုန်းကအစိုးရဘက်ကလုတ်ခဲတာဆိုပြီးတော့လက်ရှိအစိုးရကလွတ်လွတ်ချနေတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဥပဒေကြောင်းရပေါ့ဟိုဥသိမ်းတန်းဦးဘယ်လိုမြင်ပါလဲခင်ဗျဒီမြေယာကိစ္စတွေကလက်ရှိစိုးရလက်ထက်မှာရှင်းနိုင်ပါမလားအရင်ဖြစ်ခဲ့တဲ့ဟာတွေက
ဟုတ်ကဲ့ဗျာဒါကတော့ပြောရင်လက်ရှိစိုးရဆိုတဲ့အရင်စိုးရပါပဲဘုချိုကြီးသိသိဝင်းကြီးကဒီတမနာယူသိသိဖြစ်လာတာထူကြတာပါပဲအမြင့်တရားရအတူတူပါပဲဒါအဲ့ဒီကျတော့အရင်စိုးရလုခဲ့တယ်ဆိုတာလေအခုဖြစ်တော်လည်းရောက်ပြီးတော့နေတဲ့လူတွေစိုးရဖွဲ့တဲ့ပါတဲ့လူတွေပါခဲ့တဲ့စိုးရလုခဲ့တာအဲ့တော့ဒီအရင်ဖြစ်တော့မြေယာပြဿနာကျွန်တော်တို့မှာဗမာပြည်တိုင်းကိုပြန်ကြည့်ရင်ED 2044အနော်သာပြင်းနန်းတက်တဲ့အချိန်ကစပြီးတော့
အဲ့ဒီကျွန်တော်တို့ဖြစ်စင်းရတဲ့ပြဿနာမျိုးရဟာလူမျိုးစုပြဿနာနဲ့မျိုးရပြဿနာဖြစ်တယ်အဲ့တော့မျိုးရပြဿနာတောက်လျှောက်ပြီးရှိခဲ့တာအဲ့ဒီဟာဒီပို့ဘလောက်ပို့ဆိုးလာဆို1999မှာဗမာနိုင်ငံမှာမျိုးရှင်ကြီးစနစ်ပေါ်လာတယ်လို့ပြောရမှာ1000နဲ့1000နဲ့ကြီးတဲ့ဧကတွေကိုခရိုနီယိုပေးခဲ့တယ်ဒါမျိုးရှင်ကြီးတွေပေါ်လာတာအဲ့နောက်တစ်ခါစစ်တပ်ကစီဝိုင်းလုံးနဲ့မျိုးရတွေကိုသိမ်းတယ်ဒီလားအပြင်အခုဖွဲ့စည်းပုံပြောင်းဝေးရဆိုရင်ကျွန်တော်တို့ကဒီရေအားပေးတဲ့ကျွန်တော်ကမြေပေါ်မြေအောက်လေပေါ်လေအောက်ဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့ရေရှင်ဟာတို့ရပါတတိအစိုးရဆိုတာစစ်တပ်အဲ့တော့ကျွန်တော်စစ်တပ်ရေရှင်ညစ်နစ်ပေါ်နေတဲ့အတွက်ဒီပြဿနာတွေကတို့ရဲ့လူ random လက္ခဏာဗီဇာထဲမှာပါလာပြီးဖြစ်တယ်တို့မဖြေရှင်းနိုင်ပါဘူးဖြေရှင်းပြီးတဲ့ဆန္ဒလည်းအမှန်တကယ်မရှိဘူ
းဟုတ်ကဲ့ခင
်ဗျာလေပိုင်းကလည်းမပြီးခြင်းအဲ့ဒီအခြေခံပေါ်မှာပူပူဆိုးလာတယ်ဖြည့်ရှင်းဖို့မဖြစ်နိုင်တဲ့ကြောင့်ဖြစ်တ
ာဟုတ်ကဲ့ကျွန်တော်နောက်ဆုံးအကျဉ်းစာလေးပါအဓိကတော့ဒီလူခွင့်ပညာပေးကိစ္စပါကျွန်တော်မတ်ခင်လေးကိုမေးချင်ပါတယ်ခင်ဗျာဒီအခုနောက်ပိုင်းမှာပြောမစုံ CSO ဒီရပ်ဖက်အဖွဲ့စည်းရဲ့လှူရှာမှုခုနတော်တော်နိုင်အောင်လည်းပြောသွားပါတယ်တော်တော်လေးအားကောင်းလာပါတယ်အဲ့တော့ရပ်ဖက်လူခွင့်ဒီရပ်ဖက်အဖွဲ့စည်းရဲ့အနေနဲ့ကတော့လူခွင့်ပညာပေးတဲ့လူလူကြားထဲမှာဘယ်လောက်ထိဆင်းပြီးတော့လွတ်လပ်လပ်လပ်တကယ်လုပ်နိုင်ပါလဲမတ်ခင်လေးတူတူလေးဖြည့်ပြပါခင်
ဗျာဟုတ်ကဲ့အဲ့ဒါကတော့ကျမတို့ပုံစံနှစ်မျိုးရှိမှာပေါ့နော်ဟိုးဝေးနံတဲ့ကျိလက်ဒီသားတွေဘာတွေရှိလို့တော့ကျမတို့ရက်ဖက်ဖွဲ့ကြီးတွေမှာကြတော့ဝေးကြီးပြီးတော့အခါအကန့်တက်ပြီးလည်းရှိရဲအခါတည်းမှာအာဏာပိုင်တွေနဲ့ဟိုဆက်ဆံရတဲ့ဟာတွေမှာအဆင်မပြေရလို့ရှိတော့ကျမတို့တိုင်းပြည်တစ်ခုလုံးကိုကဘာဖြစ်အောင်လို့ကျမတို့မလုပ်နိုင်ဘူးဒါပေမဲ့အရင်ကတည်းကဆိုင်တော့ကျမတို့ကလူခွင့်ကြီးအင်းနဲ့ပတ်သက်တာကိုကြည်ကြည်ပြတ်ပြတ်သိအောင်ဆိုပြီးဒီနေ့ကျင်းနဲ့ဟိုနိုင်ငံကလူခွင့်ကြီးနေရှင်ကျမတို့ရန်ကုန်လိုမျိုးကြီးတွေမှာဒီကနိုင်းတွေလက်ပြီးသွားလမ်းတွေမှာဖြစ်လို့ရတယ်အဲ့ဒါတွေကို public event လိုမျိုး PPE မျိုးလိုဟာမျိုးတွေမှာလုပ်လို့ရတယ်ဆိုတော့ဒါပဲဖြစ်ဖြစ်ကျမတို့လူခွင့်ကြီးပညာပေးမှုဟာ media တွေကလည်းကျမတို့လုပ်လို့ရလာတယ် printed media ပဲဖြစ်ဖြစ် broadcast media မှာလည်းဖြစ်ဖြစ်လုပ်လို့ရလာတော့ကျမတို့ကတော့အရင်ထက်ဆိုင်ကျမတို့ဒါတွေကိုပြအားရလာတယ်လိမ့်နိုင်လာတယ်အခုကျွန်တော်ဗာရဲလူခွင့်ရေးမှုတွေ celebrate လုပ်နိုင်လာတယ်နောက်ပိုင်းမှာဒါတွေလူတွေပြင်သုံးနိုင်အောင်နောက်နှစ်ဒီနောက်နှစ်ဒီမှာတော့ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ရက်သက်ဆက်ပြီးဆက်ပြီးကြိုးစားအောင်မယ်ဒီဟာတွေကဟိုအခမ်းအနားပွဲမှာလုပ်နေရမှာပဲကျွန်တော်တို့လူတိုင်းလူတိုင်းပြင်သုံးနိုင်အောင်ဆိုတော့ကျွန်တော်တို့ဒီရက်သက်ဆက်ပြီးမှာပို့ပြီးတော့ကျွန်တော်တို့တာဝန်ရှိရဲ့ဒီလူမျိုးကိုဒီဟာတွေတကယ်စိတ်ဝင်ပြီးတော့ပေါ့နော်အများရန်သုံးနိုင်အောင်ဒီလူခွင့်ရေးတွေကိုတကယ်ပြည့်ပြည့်ဝဝကိုယ်ခွေကိုတည်တယ်လို့အသုံးချနိုင်အောင်အထားခွေလေးလည်းလေးစားအောင်လို့ကျွန်တော်တို့ဒီကျက်ပို့ပြီးတော့ဆက်လုပ်အောင်လို့လည်းရင်းကြည့်ပါလား
လူလူကြားထဲမှာလူခွေနဲ့ပတ်သက်လို့အသိပညာရောဘယ်လိုရှိပါလဲခင
်အသိပညာကတော့နည်းနည်းတော့ကျွန်တော်ဘုန်းကြီးရင်းပြောအားနည်းပါလေဒါအားနည်းလို့ဆိုရလဲကျွန်တော်တို့ကဒါဆရာနာရှင်တောင်းမှနေကြရတယ်ပါတယ်နောက်ပြီးတော့ပညာရေးစနစ်ကလည်းအားနည်းကြတယ်နောက်တစ်ခါအကျောက်တရားလည်းရှိခဲ့တဲ့အခါကျတော့ကျွန်တော်တို့လူခွေကြီးလို့ပြောလိုက်ရင်ဒီကဒါတောက်ဆရာကြီးလို့ထင်ပါဦးနိုင်ငံရေးလူခွေကြီးဆိုတာအခုချိန်ကြီးကျွန်တော်တို့တောက်ဆရာလို့ထင်နေတဲ့အခါကျတော့အဲ့လိုမျိုးကြီးတိတာအားနေတယ်ဒါပေမဲ့အခုချိန်မှာဘေးဒီနစ်စီစာပဲပြောလိုက်ရင်ဒီလိုတိတိကျကျရှင်းပြရင်တော့သူကအောက်ထံဆုံးဆုံးကျွန်တော်တို့မခံနိုင်ဘူးဒါပေမဲ့လူချင်းရေးဆိုတဲ့ခေါင်းစဉ်နဲ့ပြောလို့ရှိရင်တော့သူကနည်းနည်းအကြောက်တရားတွေကရှိနေုံနဲ့ဘာလို့လဲဆိုတော့ဒီချိန်မှာလဲကြောက်ရင်လည်းကြောက်ဆရာပေါ့နော်ကျွန်တော်တို့ဒီမျိုးမျိုးခွေတွေထွက်တဲ့ဒီကိုဘလို့ဘလို့ဘလို့ပေါ့စဉ်းစားမှုတွေဖန်တားမှုတွေရှိနေတယ်ဆိုတာကိုလည်းတန်တဲ့ဒီကသူတို့မပါဘူးနဲ့တိနေရတဲ့အခါကျတော့ဒီလိုအကျောက်တရားတွေကတော့ရှိနေရဲ့သိတယ်သိတယ်ဒါပေမဲ့ကြောက်လဲကြောက်နေရဲ့ဖြစ်တဲ့အတွက်ဒီကြားထဲမှာတော့ကျွန်တော်တို့လုံးဝတဲ့လူတွေအတွက်ကတော့နည်းနည်းလေးခက်ခဲတယ
်ဟုတ်ကဲ့မခင်လေးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဓာတ်ရဲ့လီလိုက်အစီအစဉ်ဒီမှာအချိန်လေးဆက်သွားလို့ပါပေါင်းဆွေးနွေးပေးကြတဲ့ဒေါက်တာနိုင်အောင်မခင်လေးဦးသိန်းသန်းဦးမတ်တနာနဲ့ခြားတော်ရှင်အားလုံးကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဓာတ်ရဲ့လီလိုက်အစီအစဉ်ဒီမှာကျွန်တော်ကပြီးပါ
ကိုတာညုံရဲ့တရိုက်လေးလိုင်းကိုထုတ်လို့သူမဆုမနဲ့အတူတင်ဆက်ပေးခဲ့တာပါရှင်။ VOA ရဲ့စနေနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြမ်းရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးသနာကျော်ကကြေညာပေးပါအောင်ရှင
်။နောက်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းတွေအတွင်းမှာအင်တာနက်လိုင်းပြတ်တောက်မှုတွေရဲ့တရေခန့်ဟာအမေရိကန်ပြည်အောင်စုဖြစ်တယ်လို့နောက်ကိုရီးယားအစိုးရကအဆွတ်ဆွဲသွားပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကိုပုဂ္ဂိုလ်ရေးအရပြင်းပြင်းထန်ထန်တိုက်ခိုက်သွားပါတယ်။ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ The Interview ဇာတ်ကားထုတ်လုပ်ဖြန့်ချိမှုတွေအမေရိကန်သမ္မတအိုဘားမားကမှတာဝန်ရှိတယ်လို့နောက်ကိုရီးယားရဲ့ကြေညာချက်မှာပြောထားတာပါ။အမျိုးသားလုံခြုံရေးကော်မရှင်ကအမည်မပြောထားတဲ့အဖွဲ့ဝင်ရေးသားတဲ့ကြေညာချက်မှာအိုဘားမားဟာအပြောရောအလုပ်ရောမစစ်မချင်းပြုလုပ်တတ်တယ်အပူပိုင်းသစ်တော်တွေကမြောက်တကောင်လိုပဲလို့ပြောထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာလာမယ့်ရက်ပိုင်းတွေအတွင်းမိုးကရောမဲ့ပုံမရှိဘဲနဲ့အနည်းဆုံးတောင်ပိုင်းကပြည်နယ်ခုနှစ်ပြည်နယ်မှာရုတ်တရက်ရေကြီးမှုတွေဖြစ်ပွားနိုင်တယ်လို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားပါတယ်။ထိုင်းတောင်ပိုင်းရှစ်ခရိုင်ကိုဘေးရန်ရဲ့ကြုံတွေ့နေရတဲ့ဒေသတွေဖြစ်နေထိုင်းကာကွယ်ရေးဘေးရန်ရဲ့ကာကွယ်ရေးဌာနကကြေညာထားပါတယ်ရှင်။
တရင်အချင်းချုပ်ကိုမအေးတနာကြောကကြင်ညာပေးခဲ့တာပါဒီနေ့ညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာဒစ်ပိုင်နမ်ဖြစ်ပါတယ် VOA American တန်ရက်တင်းငွေနဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ခွဲနဲ့9နိုင်ခွဲထိလိုင်းတိုမီတာ2430ရောကနေဖမ်းယူနိုင်နိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေကျမနန်းလောပါ
This program has come to you from the Voice of America, Washington.